Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2024ခုနှစ် January လ5ရက်နေ့တောက်ကြနေမနေ့ဘက်အတန်လွင့် season ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဘက်အတန်လွင့် season ကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာမှာလူသားချင်းစာနာမှုအကူအညီတွေပေးရေးတန်တမာရေးကြိုးပမ်းမှုအနေနဲ့ American နိုင်ငံသားရေးဝန်ကြီး Anthony Blinken အရှိအလေပိုင်းခီးစဉ်ထွက်ခွာသွားပါပြီ။ Iran နိုင်ငံမှာ American စစ်တပ်ရဲ့ကြက်တံပရင်းနေတိုက်ခိုက်မှုအတွင်းစစ်သွေးကြွခေါင်းဆောင်တို့တိုက်ဆုံးခဲ့ကြောင်း American တာဝန်ရှိသူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသတွင်ပူးတွဲကင်းလှည့်နေတဲ့ Philippine နဲ့ American တင်းမော်တွေကိုတရုတ်ရှိတပ်တင်းမော်နှစ်စင်းကနှောက်ယောက်ခံလိုက်ခဲ့တယ်လို့ Philippine ရှိတပ်ကပြောပါတယ်။
အခုလိုနောက်ဆုံးရသတင်းတွေအပြင်လွတ်လပ်ရေးနေ့လူငယ်ချမ်းသာခွင့်အပေါ်တုံ့ပြန်ချက်အိန္ဒိယမြန်မာနယ်စပ်ဖြတ်ကျော်ခွင့်အိန္ဒိယဘက်ကပိတ်ဖို့စီစဉ်နေပါတယ်မြစ်တကူကာလထိုင်းကိုတရားဝင်ဝင်ရောက်လာတဲ့မြန်မာတွေအဖမ်းခံရပါတယ်အခုလိုမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေအပြင်ကျန်းမာရေးဆိုင်ရာနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းတင်ပြပေးမှာပါအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမရဲ့အစီအစဉ်တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုစက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါမယ
်စစ်ပွဲဒဏ်ခံရတဲ့ဂါဇာကမ်းမြောင်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးပို့ရမှာအထောက်အကူဖြစ်စေရေးစံနမန်ကြိုးပမ်းချက်အဖြစ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ဟာစာသာပရေးနေ့နှောင်းပိုင်းမှာအရှိအလေပိုင်းခီးစဉ်ကိုစတင်လိုက်ပါတယ်Hamas Israel စစ်ပွဲ3လနီးပါးရှိလာနေပြီး Palestine ပြည်သူတွေထိခိုက်သေးဆုံးမှုရော့ကျရေး Israel အပေါ်နိုင်ငံတကာဖိအားတွေတိုးမြင့်နေချိန်မှာပဲ Blinken ရဲ့၄ချိန်မြောက်အရှိအလေပိုင်းခီးစဉ်ဖြစ်ပေါ်လာတာပါခီးစဉ်တွင်မှာ Blinken ဟာတူရကီ Greek Jordan Qatar Arab World များပြည်ထောင်စု Saudi Arabia Israel West Bank လို့ခေါ်တဲ့ Jordan မြေအနောက်ဖက်ခံဒေသ Egypt နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့အခြားသူတွေနဲ့တွေ့ဆုံမှုရှိတယ်လို့နိုင်ငံသားဤဌာနပြောခွင့်ရှိသူမက်ထရူးမီလာကကြာသာပရင်းနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။ဒီချိန်မှာပဲအစ္စရေးကာကွယ်ရေးဝန်ကြီး UF Gallan ကဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့စစ်ဆင်ရေးနောက်တစ်ဆင့်စီမံကိုကြာသာပရင်းနေ့မှာထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာစစ်ကမ်းမှုအသစ်တွေရှိပြီးဂါဇာမြောက်ပိုင်းပြင်းထန်တိုက်ခိုက်မဲ့မဟာဗျူဟာနဲ့တောင်ပိုင်းဟားမတ်စ်ခေါင်းဆောင်တွေကိုဆက်လက်ရှာဖွေမဲ့အစီအစဉ်တွေလည်းပါဝင်နေတာပါ။စစ်ပွဲပြီးဂါဇာဟာဟားမတ်စ်ထင်းချုံမှုအောက်မှာရှိနေတော့မှာမဟုတ်ကြောင်းလဲအစ္စရေးကာကွယ်ရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာအီရန်နိုင်ငံဘက်ဂရက်မြို့လေကောမှာအမေရိကန်စစ်တပ်ရဲ့ဂျာသာပရင်းနေ့ကတိုက်ခိုက်မှုအတွင်းစစ်သွေးကြွခေါင်းဆောင်တူဖြစ်တဲ့အယ်ဂျာဝါရီတိဆုံးခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်အဘူတာကွာလို့လည်းလူသိများကြတဲ့အီရတ်ရှီအိတ်စစ်သွေးကြွအဖွဲ့တစ်ဖွဲ့ဖြစ်တဲ့ဟာကာဒက်နူဂျပ်ရဲ့ခေါင်းဆောင်ဟာအမေရိကန်အမှုတန်းတွေအပေါ်တိုက်ခိုက်မှုတွေမှာစီစဉ်ကြိုးခံခဲ့သူအဖြစ်နဲ့အမည်ဖော်ထားတယ်လို့အမေရိကန်တာဝန်ရှိသူတို့က VOA ကိုပြောကြားပြီးဒီတိုက်ခိုက်မှုဟာလိုအပ်လို့လှုပ်ဆောင်တာဖြစ်ပြီးအကျိုးအကြောင်းညင်ညွတ်တယ်လို့လည်းဆိုပါတယ်အရသာထိခိုက်မှုမရှိသလိုအခြေခံအဆောက်အုံနဲ့လူနေအိမ်တွေကိုထိခိုက်တာမျိုးလည်းမရှိဘူးလို့တာဝန်ရှိသူကပြောပါတယ်ဒါပေမဲ့အမေရိကန်ရဲ့ဂျာသာပရင်းနေ့တိုက်ခိုက်မှုကိုအီရတ်စစ်တပ်ပြောခွင့်ရသူကဝေဖန်ပြစ်တင်လိုက်ပြီးအီရတ်နိုင်ငံရဲ့အချုပ်အခြာအာဏာလုံခြုံရေးကိုပြောင်ပြောင်တင်းတင်းဝင်ရောက်ချိုးဖောက်တာဖြစ်သလိုရန်လိုတဲ့အကြမ်းဖက်မှုနဲ့အလားအသဏ္ဍာန်တူလုပ်ရဖြစ်ကြောင်းဆိုရှယ်မီဒီယာကနေတုံ့ပြန်ပါတယ်အမည်မဖော်လိုတဲ့အမေရိကန်စစ်တပ်ရာရှိတွေရဲ့ပြောဆိုချက်အရတိုက်ခိုက်မှုကနေ့လယ်ပိုင်းမှာဖြစ်ခဲ့ပြီးဟာရာကက်နူဂျာဘာပြည်သူစစ်ဌာနချုပ်အပြင်ဘက်ကရင်းနှင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်လို့အယ်ဂျာဝါရီနဲ့အတူအခြားအဖွဲ့ဝင်တို့သေဆုံးခဲ့ရကြောင်းသိရပါတယ်ခင်ဗျာ။ဗီဒီနိုင်ငံမှာဒုတိယနှစ်ဝက်အတွင်းပြည်လုံးချုပ်ရွေးကောက်ပွဲကိုကျင်းပဖို့မျှော်လင့်ထားကြောင်းဝန်ကြီးချုပ်ရီရှိဆုနက်ကကြာသာပတိနေ့မှာပြောကြားလိုက်ပါတယ်။မေလမှာဆော်ပြီးတော့ရွေးကောက်ပွဲကျင်းပဖို့တောင်းဆိုချက်တွေကိုတော့သူကပယ်ချခဲ့ပါတယ်။လာမယ့်2025အစောပိုင်းနောက်ဆုံးထားပြီးကျင်းပမယ့်ရွေးကောက်ပွဲမှာဆူနက်ရဲ့ conservative party ဝင်တွေဟာအဓိကအတိုက်ခံ labor party နဲ့အကြိတ်နဲ့ရှင်ပြန်ရဖို့ရှိနေတာပါအတိုက်ခံဒီဘက်ကတော့ရွေးကောက်ပွဲကိုအမြန်ဆုံးကျင်းပပေးဖို့တောင်းဆိုထားကြပါတယ်ဆူနက်ရဲ့အင်္ဂလန်အလယ်ပိုင်းခီးစဉ်တွင်သတင်းနောက်တွေကိုပြောဆိုရမှာတော့ဒီကြားထဲမှာလက်ရှိအစိုးရအနေနဲ့ဆက်လက်ပြီးလှုပ်ဆောင်စရာတွေအများကြီးရှိနေတယ်လို့ဒီနှစ် ဒုတိယနှစ်ဝက်ကြမှာအထွေထွေရွေးကောက်ပွဲကျင်းပဖို့ဖြစ်နိုင်လိမ့်မယ်လို့ယူဆကြောင်းသူကပြောပါတယ်ကျွန်တော်ဒီအတိုင်းဆက်သွားပြီးစီးပွားရေးကောင်းအောင်လုပ်ရမှာဖြစ်သလိုပြည်သူတွေရဲ့အခွင့်အရေးကိုရှော့ချတာတွေဆက်လုပ်ဖို့အများကြီးရှိနေသေးတယ်လို့ဝန်ကြီးချုပ်ဆွနဲ့ကပြောပါတယ်ဆွနဲ့ဟာ2023နှစ်ကုန်မှာငွေကြေးဖောင်းပွားမှုထက်ဝက်လောက်ရောကျနိုင်ဖို့ရည်မှန်းချက်ကိုပြည့်မီခဲ့ပေမဲ့မနစ်ကသူပေးခဲ့တဲ့အဓိကဂရိကဝတ်တွေထဲမှာပါဝင်တဲ့အင်္ဂလန်တောင်ဘက်ကံယူတန်းကိုဝင်လာတဲ့ရွှေပြောင်းလှင်ငယ်တွေတားဆီးဖို့စီးပွားရေးမြင့်တင်ဖို့နဲ့ဆေးရုံတက်ဖို့ကာလကြာရှည်ဆောင်ရွက်နေရတဲ့စနစ်ကိုပြင်ဆင်ဖို့အတွက်ကတော့ရုံးကန်နေရဆဲဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တောက်ကြနေမနက်ခင် VO ရဲ့သတင်းတွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာနေမီပိုင်ဆိုင်ခွင့်အငင်းပွားနေတာကြောင့်တရုတ်နဲ့အိန္ဒိယနိုင်ငံတွေကြားတင်းမာမှုတိုးနေခြင်းမှာပဲဖိလစ်ပိုင်နဲ့အမေရိကန်စစ်သည်မော၄စင်းစီကတောင်တရုတ်ပင်လယ်ပြင်နဲ့ပူးတွဲကင်းလှည့်နေတာကိုတရုတ်ရေတပ်စစ်သည်မော၂စင်းကနောက်ယွံခံလိုက်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကကြားသာပတင်းနေ့မှာပြောပါတယ်ကြားသာပတင်းနေ့မှာပြီးဆုံးသွားတဲ့နှစ်ရက်ကြာရေကြောင်းလုံခြုံရေးဖိလစ်ပိုင်အမေရိကန်ပူးတွဲလေ့ကျင့်မှုကလွန်ခဲ့တဲ့နှစ်လအတွင်းဒုတိယအကြိမ်မြောက်လေ့ကျင့်မှုဖြစ်ပြီးဖိလစ်ပိုင်အနောက်ဘက်ပင်လယ်ပြင်တွင်ရေမိုင်း200အကွာအထူးစီးပွားရေးဆောင် EEC မှာပြုလုပ်ခဲ့တာပါအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှားရင်းစွာကျူးကျော်ဝင်ရောက်လာရင်ပြက်ပြက်သားသားတုံ့မြန်သွားမယ်လို့တရုတ်ဘက်ကဖိလစ်ပိုင်ကိုသတိပေးခဲ့ပြီးတဲ့နောက်ပိုင်းအခုလိုဖိလစ်ပိုင်အမေရိကန်ကင်းလှည့်တဲ့လေ့ကျင့်မှုပေါ်လာတာပါကိုယ်ပိုင်နဲ့အတွင်းမှာနိုင်ငံတကာဥပဒေတွေနဲ့အညီလှုပ်ဆောင်တဲ့ဖိလစ်ပိုင်ရဲ့လုပ်ရက်တွေကိုတရုတ်ကမှမဟုတ်အခြားနိုင်ငံတွေကလေးစားအသိမှတ်ပြုဖို့လိုတယ်လို့ဖိလစ်ပိုင်စစ်တပ်ကပြောခွင့်ရသူထရီနက်ဒက်ကနေပြီးတော့ပြောဆိုပါတယ်မနီလာမှာရှိတဲ့တရုတ်တန်ယုံကတော့ဒီကိစ္စကိုတစုံတရာမှတ်ချက်ပြီးပြောတာမရှိသေးပါဘူးတကယ်တမ်းမှာတော့တရုတ်ရေတပ်နဲ့လေတပ်ပူးတွဲပြီးတော့တောင်တရုတ်ပင်လယ်မြေမှာဗုဒ္ဓဦးကြသာပြီးနှစ်ရက်ကြာကင်းလှည့်ဖို့ရှိတယ်လို့အစောပိုင်းမှာပြောခဲ့ပေမဲ့ဘယ်နေရာမှာလှည့်မလဲဆိုတာတော့ကြေညာထားခြင်းမရှိသေးချိန်မှာဖိလစ်ပိုင်အမေရိကန်တို့ကနေပူးတွဲပြီးတော့ကင်းလှည့်ခဲ့တာဖြစ်ပါတယ်ခင်ဗျာ2024ခုနှစ်တည်းမှာစီးပွားရေးအလားအလာကောင်းမယ်လို့တရုတ်အစိုးရကကြေညာထားပေမဲ့တရုတ်ပြည်ကမ်းရိုးတန်းဒေသမြို့တွေမှာအလို့ကန်ရှားပါးနေစေဖြစ်ပြီးဈေးဆိုင်တချို့ပိတ်သိမ်းထားရသလိုအလို့သမားအများအပြားလည်းငွေရက်မြေကိုပြန်ကုန်ကြတယ်လို့ပြည်တွင်းရွှေပြောင်းအလို့သမားတွေအလို့ပွဲစားတွေနဲ့ဈေးဆိုင်ပိုင်ရှင်တွေက VOA Mandarin ဌာနကိုပြောပါတယ်ရှန်တောင်းမြို့လိုတရုတ်ပြည်အရှေ့တောင်ပိုင်းကမ်းရိုးတန်းအယုတ်ထုတ်လုပ်တဲ့စက်ရုံအများအပြားရှိရာဒေသမှာကိုဗစ်ကာလမတိုင်ခင်တုန်းကအလုပ်တွေပေါ်ပေမဲ့အခုတော့လုပ်ငန်းတိတိတသာယောနှဲနေတယ်လို့အလုပ်ပွဲစားတူကပြောပါတယ်။ပုံမှန်အဖြစ်တော့တရုတ်နှစ်တက်ကူကာလမတိုင်ခင်ဇန်နဝါရီလထဲမှာအလုပ်သမားတွေငွေရဇာတိကိုပြန်လေးရှိပေမဲ့ဒီနှစ်ထက်မှာတော့အလုပ်သမားတို့အများစုကြီးဟာအရင်ပြန်နေကြတဲ့စောပြီးတော့နေတွေကိုပြန်နေတယ်လို့ဆိုပါတယ်။အရင်ကအလုပ်ကန်ပေါ်ခဲ့တဲ့ဂွမ်ဂျိုးပြည်နယ်မှာပြည်ပကဝယ်ယူမှုကျဆင်းပြီးစက်ရုံအများစုပိတ်ထားရတာကြောင့်အလုပ်ကန်တွေရှားပါနေတာပါ။တရုတ်ပြည်ကလက်ရှိစီးပွားရေးအခြေအနေကဆိုးနေပြီးအစိုးရကိုမကျေနပ်ကြပေမဲ့အန်ကျိတ်ပြီးနေနေကြရတယ်လို့အမျိုးသမီးအလို့သမားတဦးကလည်းပြောပါတယ်။ကိုဗစ်ကာလနောက်ပိုင်း2023မှာတရုတ်ပြည်အတွက်စီးပွားရေးပြန်လည်အနမ်းထဖို့ရုန်းကန်နေရတဲ့အချိန်ဖြစ်ပေမဲ့သမရရှိချင်းပင်ရဲ့နှစ်တက်ကူမိကုံးမှာတော့စီးပွားရေးပြန်နလန်ထူပြီးရေရှည်တည်တတ်မဲ့စီးပွားတိုးတက်မှုရအောင်ပြုပြင်ပြောင်းလဲမှုတွေနဲ့အတူစီးလုံးညံ့ညွတ်စွာဝိုင်းလုံးကြဖို့သူကတိုက်တွန်းထားပါတယ်ခင်ဗျာ။အမေရိကန်မှာတော့ဒီ Iowa ပြည်နယ်အထက်တန်းကျောင်းတစ်ခုမှာ18နှစ်သားအရွယ်ကျောင်းသားတဦးရဲ့ပြစ်ခတ်မှုကြောင့်6တန်းကျောင်းသားတဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရရှိသွားပါတယ်ပြစ်ခတ်သူလို့သံသယရှိသူကျောင်းသားဟာသူ့ကိုယ်သူပြစ်တဲ့တနတ်ဒဏ်ရာရရှိပြီးသေဆုံးသွားတယ်လို့စုံစမ်းမှုတွေကယူဆရတယ်လို့ဒဏ်ရာရရှိသူတဦးဟာကျောင်းအုပ်ချုပ်ရေးအဖွဲ့ဝင်တဦးဖြစ်တယ်လို့လုံခြုံရေးတာဝန်ရှိသူတဦးကိုကိုးကားပြီး AB သတင်းမှရေးပါတယ်ပြစ်ခတ်မှုဖြစ်တဲ့ Perry အထက်တန်းကျောင်းမှာကျောင်းသား 8,000 လောက်ရှိပြီး Iowa မြို့တော်ဒမွိုင်းရဲ့အနောက်မြောက်ဘက်မိုင်40အကွာမှာရှိတာပါအဲ့ဒီအထက်တန်းကျောင်းနဲ့အလဲတန်းကျောင်းကတစ်ဆက်တည်းရှိနေပြီးမြို့ရဲ့အရှိတ်အဆွန်မှာတည်ရှိပါတယ်တနတ်သမားဒဏ်ရာသူ3ဦးကိုဒမွိုင်းမြို့စေယုံတစ်ခုကိုလူနာတင်ကားနဲ့တည်ဆောင်သွားခဲ့ပါတယ်ကြံတရားရရှိသူတွေကိုတော့နောက်ထပ်စေယုံတရုံကိုထပ်ပို့ခဲ့ရပါတယ်အထက်တန်းကျောင်းနဲ့တမိုင်ခွဲလောက်မှာ မနက်9နာရီလုံးမဲ့ Republican ကိုယ်စားလှယ် Ramaswamy ရွေးကောက်ပွဲစည်းရုံးပွဲကိုတော့ရွှေ့လိုက်ရပါတယ်ခင်ဗျာ Iowa ပြည်နယ်ဟာစန့်ကျင်ဘက်အုပ်စုတွေကြားနိုင်ငံရေးတင်းမာမှုရှိနေခြင်းမှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ခင်ဗျာ
သတင်းတွေကိုကိုညာဝဲအောင်ပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်ပထမဆုံးတင်ပြပေးလို့တော့ကတော့စစ်ကောင်စီရဲ့လူငယ်ချမ်းသာ권အပေါ်အမြင်တွေပဲဖြစ်ပါတယ်ဇန်နဝါရီလ4ရက်နေ့ကမြန်မာပြည်တွင်းကလွတ်မြောက်လာသူတွေထဲမှာ NLD ARD တိုင်းဝန်ကြီးဒေါက်တာလမြတ်သွေးနဲ့မန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်အပါဝင်ဓာတ်ပုံသတင်းထောက်ကိုကောင်းဆက်လင်းနဲ့မတရားဖမ်းဆီးထိန်းသိမ်းခံထားရသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်လူလာရင်းနဲ့အထင်အမှတ်ဆိုပြီးစစ်ကောင်စီရဲ့လူငယ်ချမ်းသာ권နဲ့အကျဉ်းသား9000ကျော်လွှတ်ပေးလိုက်တဲ့အပေါ်သဘောထားတုံ့ပြန်ချက်တွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ
်ဒါကတော့ရန်ကုန်အင်းစိန်အကျဉ်းထောင်ကနေလွတ်လာသူတွေကိုတွေ့နေရတာပါအဲ့ဒီထဲမှာ2022ခုနှစ်ဒီဇင်ဘာလကစစ်ကောင်စီတပ်တွေရဲ့ရဲရဲစက်စက်ကောင်းနေတိုက်ဖမ်းဆီးခံရသူတွေထဲမှာအသက်မသေးဘဲနှစ်နှစ်ကျော်အကျဉ်းချခံခဲ့ရတဲ့ MPA မြန်မာသတင်းဓာတ်ပုံအေဂျင်စီအဖွဲ့ဝင်အလွတ်တန်းဓာတ်ပုံသတင်းတောက်ကိုကောင်းဆက်လည်းပါဝင်ပါတယ်သူလွတ်မြောက်လာတာကိုဝမ်းသာကြပြီမဲ့လေတစ်ဖက်မှာလည်းသူပြန်ပြီးတော့အဖမ်းခံရမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတယ်လို့ MPA ကိုတီထောင်သူတအုပ်ဖြစ်ပြီးတော့အခုလွတ်မြောက်နေမည်ကိုရောက်ရှိနေတဲ့ဓာတ်ပုံသတင်းတောက်ကိုချိပိုင်းက VOA ကိုအခုလိုပြောပါတယ
်လွတ်လာတော့ကောင်းတာပေါ့နော်ဒါပေမဲ့ဒီလွတ်လာပြီးနောက်မှာပဲပြန်ဖမ်းဖို့ပြုဖို့ဆိုပြီးတော့ဒီစာကစားရဲ့ lobby channel တွေပေါ့နော် channel တွေမှာပြန်တင်လာရှိတယ်ပေါ့သူပြင်ကျွန်တော်တို့ MPA ပေါ့နော်မြန်မာ press photo agency စင်းတောက်ပေါ့အဲဝါရဖြန်းရှိနေတဲ့သတင်းဌာနရဲ့အဲဘွန်သတင်းလေးတင်တဲ့သတင်းဌာနရဲ့အဲ့တော့ကိုဘာလို့ပြန်လှုပ်ပြလာလဲပြန်ဖမ်းတဲ့နေပါ냐ဆိုပြီးတော့ပြောဆိုနေတာချာမကောင်းဘောနော
်လွတ်လပ်ရေးနေ့အထိမ်းအမှတ်ဆိုပြီးတော့စစ်ကောင်စီကအကျဉ်းသား9000ကျော်လှုပ်ပေးတဲ့အထက်မှာနိုင်ငံရေးအကျဉ်းသားအရေးအတွက်ဘလောက်ပါမလဲဆိုတာကိုတော့ပြပမှအခြေဆိုင်နေတဲ့ APP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြုစုနေပါတယ်ဒီမကြခင်ရပိုင်းတွင်ပေါ့နော်ဒီကနေ့ဒါမှမဟုတ်ရင်မနေ့ပြန်ပေါ့လေမကြခင်သူတို့ရပိုင်းတွင်မှာထုတ်ပြန်သွားဖို့ရှိတယ်လို့လည်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်စစ်ကောင်စီကနေပြီးတော့လူငယ်ချမ်းသာ권ပေးတာနဲ့ပတ်သက်လို့ APP ရဲ့တာဝန်ရှိသူတုံးဖြစ်တဲ့ကိုအောင်မျိုးကျော်ကသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ
်ကျွန်တော် ARV တိုင်းတွေကကြီးလူမှုရေးဝန်ကြီးဒေါက်တာလှမ်းမြတ်သွေးရဲ့မန္တလေးတိုင်းမြို့တော်မန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်နှစ်ယောက်အပါဝင်ပေါ့နော်ဒီနိုင်ငံရေးကျဏအနှဲငယ်ပဲလွတ်တယ်ဆိုတာကျွန်တော်တို့သိထားရတယ်ပေါ့နော်အဲဒီထဲမှာလူသိများတဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်ပန်းပင်ကြီးလမ်းမှာကားနဲ့တိုက်ပြီးတော့အဖမ်းခံရတဲ့လူငယ်အုပ်စုလည်းလွတ်လာတယ်ဆိုတာတော့ကျွန်တော်တို့သိထားရတယ်ပေါ့နော်ဒါပေမဲ့ဒီကရန်နိုင်ငံရေးကျဏအခြေအတွက်ကတော့အင်မတန်မှနည်းလွန်းတဲ့အခြေအတွက်ပဲလွတ်လာတာလို့ပဲကျွန်တော်တို့သိထားရတယ်ဗျ။အများစုကတော့ဂျာဇွတ်သားတွေလွတ်လာတယ်လို့ပဲကျွန်တော်တို့သိထားရပါတယ်ဗျ
။ဒီတစ်ခါလွတ်လာသူတွေထဲမှာ NLD ပါတီမှာအရေးပါတဲ့တာဝန်တွေကိုထမ်းဆောင်နေသူတွေဖြစ်တဲ့ ARD တိုင်းလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေး၊နောက်တစ်ခါမန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်တို့လည်းပါဝင်တဲ့အပေါ်မှာလွတ်မြောက်နေမည်ကိုရောက်နေတဲ့ NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုစီသူမောင်ကသူ့အမြင်ကိုအခုလို VOA ကိုပြောပါတယ်။
ဒီနိုင်ငံရေးအကျဉ်းသားတွေတဲမှာပေါ့နော်ဟိုထိပ်ပိုင်းကောင်းဆောင်တွေဟိုအနာသိမ့်မှုစတဲ့ကထိပ်ပိုင်းကောင်းဆောင်တွေပေါ့အတော်ဆန်းစုကြည်ရဆလို့တမနာကြီးအဲ့ဒီကနေပြီးတော့တကယ့်ဟို key stakeholder လို့ပြောလို့ရတဲ့ပုံကိုအများပြားရလေဒီနိုင်ငံရေးဒီနိုင်ငံရေးကဖန်ဆီးထိန်းသိမ်းခံခဲ့ရတဲ့သူအများကြီးရှိတယ်ဆိုတော့အဲ့ဒီသူတွေအားလုံးလွတ်သေးတာမတွေ့ရဘူးနိုင်ငံရေးရစိတ်ဆန္ဒရှိမှုနဲ့ပြဿနာကိုဖြေရှင်းလို့တဲ့စိတ်ဆန္ဒမျိုးကတော့ဒီလူမျိုးကြီးမှာလုံးဝမတွေ့ရဘူးဆိုတော့ဟိုဒါကိုလည်းကျွန်တော်တို့မမျောလင့်ပါဘူး။ဘာကြောင့်လဲဆိုတော့ဒီပွင့်လင်းပြောရရင်ဒီလွတ်လပ်ရေးနေ့ဆိုတဲ့အထိမ်းအမှတ်ကိုစပြောရရင်ဟိုမလွတ်မြောက်သေးတဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဘဝများစွာရှိနေတယ်။စစ်မီးဟုံးတောက်နေတာရှိတယ်။နောက်တစ်ခုကတိုင်းတစ်ပါးကျွန်းကနေပြီးတော့ကျွန်တော်တို့စစ်တပ်ကျွန်းဖြစ်နေတဲ့တိုင်းပြည်ရဲ့အခြေအနေမှာအဒီလွတ်လပ်ရေးနေ့ဆိုတဲ့အထိမ်းအမှတ်ကတော့အနှစ်သာရအားဖြင့်ဘာမှဟိုနိုင်ငံရေးနေ့သာအားဖြင့်ကင်းမဲ့နေတာတော့ကြာခဲ့ပြီပေါ့နော်။
တပတ်မှာကြတော့လေဒီလိုလွှတ်ပေးလိုက်တဲ့ဒီထောင်မြင့်ချီတဲ့အကျဉ်းသားတွေကျမှ နိုင်ငံရေးအကျဉ်းသားတချို့ပါတယ်ပေါ့နော် NLD ဘက်ကဆိုလည်းနည်းနည်းထိပ်ပိုင်းရောက်တဲ့လူတွေတချို့လည်းပါတယ်ဆိုတော့ဟိုနိုင်ငံတကာဘက်ကဒီစစ်ကောင်စီကိုပေါ့အထူးသဖြင့်တရုတ်တို့အိန္ဒိယတို့ဒီအင်ဂျီချင်းအာဆီယံအပါအဝင်ပေါ့လေအဲ့တော့ဒီစစ်ကောင်စီပေါ်ဖိအားပေးမှုတွေကအပြောင်းအလဲများဖြစ်နိုင်ပါရှင
့်ဟိုကုလသမဂ္ဂဒီအထွေထွေညီလာခံဆုံးဖြတ်ထားတဲ့resolution 2669ပေါ့အဲ့ဒီမှာဆိုရင်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ဖို့ဆိုတဲ့ဒီ resolution ပါတယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ຫນွေဦးတော်လန်ရေးရဲ့ကျွန်တော်တို့ဒီကြွေးကြော်တန်းနေမှာရောနိုင်ငံရေးကြီးမားချက်တွေမှာရောဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဆိုတဲ့ကိစ္စပါတယ်ဆိုတော့ຫນွေဦးတော်လန်ရေးရဲ့ကြီးမားချက်လို့ပဲပြောပြောနိုင်ငံတကာရဲ့ဒီတောင်းဆိုမှုပဲဆိုဆိုကျွန်တော်ဒီအခြေအနေဟာဟိုနိုင်ငံရေးကဖြည့်ရှင်းတဲ့ဟိုပုံစံမျိုးကိုလုံးဝမမြင်ရတာတော့မှန်ပဲအဲ့တကြောင့်နိုင်ငံတကာကလည်းဒီစစ်အုပ်စုကနေပြီးတော့ဒီလိုမျိုးအကြမ်းဖက်စစ်အုပ်စုကနေပြီးတော့ဘယ်လိုမျိုးလုပ်ကင်ဆောင်ရွက်နေရလဲဆိုတော့သူတို့ဒီတတိမပြတ်ဆောင်ကြည့်နေတယ်ဆိုတော့အဲ့ဒီအနေအထားတစ်ခုမှာတော့ဟိုအခုလွတ်ပေးလိုက်တဲ့အခြေအနေဟာနိုင်ငံတကာကဒီအားပေးရလောက်တဲ့အခြေအနေလုံးဝမဟုတ်ဘူး
မနေ့လွတ်လပ်ရေးနေ့မှာနိုင်ငံတော်ဝန်ကအချင်းတောင်အချင်းစခန်အသီးသီးကနေအချင်းသား9,966ဦးကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကတော့ကြေညာထားပါတယ်။ဒါပေမဲ့လည်းအ ਨੇ ဆုံးသတင်းတော့ဒီဒါဇင်နဲ့ချီပြီးတော့ထိမ့်သိမ်းခံထားရစေဖြစ်ပြီးတော့အဲ့ဒီတဲမှာ VOA ရဲ့ပြပဆောင်မရှင်ဦးစီသူအောင်မြင့်ကိုလည်းစစ်ကောင်စီကဆက်ပြီးတော့ဖမ်းဆီးထိမ့်သိမ်းထားစေဖြစ်ပါတယ်ရှင်။
မန်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ် VOA ရဲ့တောက်ကြောင်နေမနေ့ပဲအတန်းလေးအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်ဆက်လက်ပြီးတော့အိန္ဒိယမြန်မာနယ်စပ်အခြေအနေကိုတင်ပြပါအောင်မယ်အိန္ဒိယမြန်မာနယ်စပ်တစ်ချောင်းမှာ FMR လို့ခေါ်တဲ့နိုင်ငံနယ်စပ်လှုပ်လှစွာဖြတ်သန်းသွားလာခွင့်အစီအစဉ်ကိုဖျက်သိမ်းသွားဖို့ရှိကြောင်းအိန္ဒိယအစိုးရအဖွဲ့ရဲ့တာဝန်ရှိသူတူကအင်ကာနိမှာပြောကြားထားပါတယ်ဒီလိုကန့်သတ်မှုဟာနိုင်ငံကုံသွယ်ရေးနဲ့မြန်မာစစ်ပေးဒုက္ခသည်တွေအတွက်စိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းအရဖက်အဖွဲ့တွေနဲ့ဒေသခံတွေကပြောဆိုပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမော်ကပြောပြမှာပါ
မြန်မာနဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ရဲ့တစ်ဖက်တစ်ချက်10မိုင်16ကီလိုမီတာအတွင်းမှာဗီဇာမလိုပဲသွားလာခွင့်ပေးရတဲ့ Free Movement Regime အစီအစဉ်ကိုမကြာခင်မှာရုပ်သိမ်းသွားမယ်လို့အိန္ဒိယအစိုးရအဆင့်မြင့်အရာရှိသူကသတင်းမီဒီယာတွေကိုဇန်နဝါရီလ2ရက်နေ့ကပြောလိုက်ပါတယ်။မိုင်ပေါင်း1000ကျော်1643ကီလိုမီတာရှည်တဲ့နှစ်နိုင်ငံနယ်စပ်တစ်လျှောက်မှာ FMR အစီအစဉ်ကို2018ကတည်းကခွင့်ပြုထားတာဖြစ်ပြီးဒါကအိန္ဒိယအစိုးရရဲ့အရှိမျောစီးပွားရေးပေါ်လစီတွေကတစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်။ဒါပေမဲ့အခုတော့မနီပူပြည်နယ်မှာဖြစ်နေတဲ့လူမျိုးစုပဋိပက္ခတွေနဲ့အိန္ဒိယနယ်စပ်ဒေသအတင်းကြီးရေးအတွက် FMR အစီအစဉ်ကိုရုပ်သိမ်းမှုဖြစ်လာပါတယ်။ဒါပေမဲ့ဒီလိုရုပ်သိမ်းတာကဆစ်ဆောင်မြန်မာတွေအတွက်ရောနှစ်နိုင်ငံအကျိုးစီးပွားအတွက်ရောထိခိုက်စရာတွေရှိနေကြောင်းတချို့ကပြောပါတယ်။တရုတ်နဲ့ထိုင်းဘက်ကကုန်သွယ်ရေးမတိမငြိမ်ဖြစ်နေချိန်မှာအိန္ဒိယကလည်းနယ်စပ်ကန့်သတ်မှုတွေလှုပ်လာတာမလို့မြန်မာဘက်ကအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေခက်ခဲနေကြောင်းအိန္ဒိယ for မြန်မာအရက်ဖက်အဖွဲ့ကစလိုင်းဒိုခါက VOA ကိုပြောပါတယ်
ဒီလက်ရှိအနေဆက်ဒေတာတလျှောက်မှာစကားစားဖက်ကအချင်းကနေသူစခန်းနေဆုံးရှုံးမှုတွေများလာတဲ့အပေါ်မှာနေဆက်ကုန်သူကြီးကိုပိတ်ပင်ဖို့အထိစကားစားဖက်ကဖြည့်အပ်ပေးလာတယ်လို့ကျွန်တော်ယူဆမိပါတယ်ပေါ့ဒါကြောင့်မို့လို့အိန္ဒိယဖက်ကနေဒီဟာပေါ်မှာနေဆက်ကုန်သူကြီးလမ်းကြောင်းကိုပိတ်ပင်ရမယ်နီလန်းနဲ့မဖြစ်ရှင်းပဲနဲ့အထူးသဖြင့် NUG တို့ဒီနေဆက်ဒေတာမှာလှုပ်ရှားနေတဲ့တော်လှန်ရေးအင်အားစုအစုအဖွဲ့တွေနဲ့ချိတ်ဆက်ပြီးတော့မစတင်ပြီးဒါနေဆက်ကုန်သူရေးလမ်းကြောင်းကိုတခြားနည်းနဲ့ပြန်လည်အဖြေရှာဖို့လိုတယ်လို့တော့ကျွန်တော်ယူဆမိပါတယ်ခင်ဗျာဟုတ
်အခုမီဇိုရန်ပြည်နယ်ထဲမှာမြန်မာနိုင်ငံသားစစ်ဘေးရှောင်3,200ကျော်လောက်ရှိပါတယ်မနီပူပြည်နယ်ထဲမှာတော့6,000လောက်ကိုလက်ခံထားတယ်လို့ပြည်နယ်အကြီးအကဲကပြောထားပါတယ်သူကမဏိပူပြည်နယ်ရဲ့လုံခြုံရေးအတွက်လည်းတစိတ်တပိုင်းခြံစည်းရိုးကာယန္တာရဲကင်းတွေတိုးချဲ့ရာတွေကိုပြီးခဲ့တဲ့2023ထဲမှာလုပ်ခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့မီဇိုရန်ပြည်နယ်အစိုးရကတော့မြန်မာစစ်ဘေးရှောင်တွေကိုသူ့နယ်အတွင်းမှာဆက်ပြီးလက်ခံထားဖို့ရှိတယ်ဆိုတာဗုဒ္ဓဦးနေကတုံ့ပြန်ခဲ့ကြအောင်မီဇိုရန်ပြည်နယ်မှာနေထိုင်တဲ့ချင်းအမျိုးသမီးတူဦးကပြောပါတယ
်တကယ်လို့အဲ့လိုပြိမယ်ဆိုရင်သူတို့စစ်ဘေးရှောင်တွေအရင်ကျန်စီနေရမှာပေါ့နော်ဒီမင်းငယ်ကပဲသူတို့စီမားစာပြန်ထုတ်ထားရရှိတယ်သူတို့လုံးဝပြန်ပြီးတော့အဲ့လိုမျိုးပြိခလို့မရပါဘူးဆိုပြီးတော့ပေါ့နော်ကျန်နေထားရရှိတယ်ပေါ့ဆိုတော့အခုတင်ရတယ်သူရဲ့ official facebook မှာအဲ့လိုမျိုးတင်ထားရဆိုတော့အဲ့လိုမျိုးမဖြစ်လာတော့ဘူးလို့ပဲ in fact ဘယ်လိုလဲဆိုတော့
မီဇိုရန်မနီပူ နာဂလန်နဲ့အရုဏချက်ပရဒက်ရှ်စတဲ့အိန္ဒိယရဲ့အရှေ့မြောက်ပိုင်းပြည်နယ်လေးဦးနဲ့မြန်မာနိုင်ငံကနယ်စပ်ချင်းထိစပ်နေတာဖြစ်ပါတယ်။ဆုံးဖြတ်ချက်ချတဲ့အစီအစဉ်တွေပြီးသွားရင်တော့မြန်မာဘက်ကတာဝန်ရှိသူတွေနဲ့စကားပြောသွားမယ်လို့အိန္ဒိယအစိုးရအဖွဲ့တွေကတာဝန်ရှိသူကသတင်းမီဒီယာတွေကိုအင်္ဂါနေ့ကပြောခဲ့တာဖြစ်ပါတယ်။
ဒါကတော့အိန္ဒိယမြန်မာနယ်စပ်ဖြတ်ကျော်ခွင့်ပိတ်ပင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးသတင်းပေးပို့ထားချက်ကိုကိုရဲမွန်ပြောပြသွားတာပါ။ VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်။ကျွန်တော်ရဲ့အတန်လွင့်အစီအစဉ်ကို VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေမှာပါအချိန်နဲ့တစ်ပိုင်းနဲ့တည်းကြည့်ရှုနားတော်တာဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကအခြေအနေတွေကိုတင်ပြပါဦးမယ်။ထိုင်းမြန်မာနယ်စပ်ထခိုင်ဖုတ်ဖရနယ်ထဲမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား36ဦးကိုထိုင်းနယ်ခြားဆောင်တပ်က January 4ရက်နေ့မှာဖမ်းဆီးမိခဲ့ပါတယ်။နှစ်သစ်ကူကာလ4ရက်အတွင်းမှာထခိုင်မဲဆောက်နဲ့အနီးတစ်ဝိုက်မှာရှိတဲ့မြို့တွေမှာမြန်မာ60လောက်ဖမ်းခံခဲ့ရတယ်လို့အလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့တော့ VOA သတင်းတောက်မတ်အေးအေးမှကဆက်ပြီးပြောပြပေးပါပါ။
2024ခုနှစ်နှစ်သစ်ကာလမှာမြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကတရားမဝင်မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အကြောင်းထိုင်းနယ်ခြားဆောင်တပ်တာဝန်ရှိသူတွေကပြောပါတယ်။တပ်ခရိုင်ထဲမှာတော့ဇန်နဝါရီလ4ရက်နေ့ကတရားမဝင်မြန်မာ36ယောက်ကိုထိုင်းနယ်ခြားဆောင်တပ်ကဖမ်းလိုက်တယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်။
အခု2024နှစ်သစ်ဇန်နဝါရီလ4ရက်နေ့ဇန်နဝါရီလ4ရက်နေ့မှာမဲဆောက်မြို့နယ်ကွေးနန်းနန့်ကြီးရွာနီးမှာအမှတ်422နေသားဆောင်တက်ခတ်နေပြော့မတင်ငါပွဲရာတက်ကတ်ကားတစ်စီးကိုပိတ်ဆို့ကားစီးဆစီးရမှာလူမောင်ကိုသုံးဦးနဲ့တူတရားမဝင်နေဆက်ဖြတ်ကျော်လာတဲ့မြန်မာ36ဦးကိုဆန်ကြီးရပြီပါတယ်သူတို့တွေရောထိုင်းလာဝကကိုလွှဲပြောင်းပေးလိုက်တာပေါ့ဗျာတဆက်ထက်ပါပဲဇန်နဝါရီလ4ရက်နေ့မှာမဲဆောက်မြို့နယ်မဲတောင်ကြီးရွာတနေရာမှာတရားမဝင်နေဆက်ဖြတ်ကျော်လာတဲ့မြန်မာ18ယောက်ကိုဖမ်းဆီးမိတယ်ဆိုရဲကြောင်းထိုင်းချီလင်တိုင်းနာမည်ပြောဒီမဲဆောက်ချီခိုက်ချီလင်တိုင်းရဲ့နေဂရင်းထုတ်ပြန်ပါတယ
်အခုဆိုရင်2024နှစ်စ4ရက်အတွင်းမှာပဲအထောက်ထားမဲ့မြန်မာ89ယောက်ဖမ်းမိတယ်လို့လည်းပြောပါတယ်
။2024ဇန်နဝါရီ1ရက်နေ့နဲ့2ရက်နေ့အဲ့ဒီ2ရက်မှာလဲဒီတပ်ခရိုင်မဲဆောက်မြို့နယ်ကြီးရွာလေးကမှာတရားမဝင်နေဆက်ချက်ကြော်တဲ့မြန်မာ34ယောက်ကိုဖမ်းဆီးမိတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တရားရင်ထိုင်းနေကြားဆောက်တာဒရင်ထုတ်ပြန်တာ။ဒါကြောင့်မလို့ဇန်နဝါရီလတရက်နေ့ရနေ့၄ရက်နေ့ဒီတက်ခရိုင်မဲဆောက်ဧရိယာတွေကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ89ယောက်တန်းစီရမိတယ်ဆိုကြအောင်တက်ဆိုင်ရာကျွန်တော်နေကြားဆောင်တန်းဆိုင်တွေပြောသတင်းထုတ်ပြန်ထားတာရှိပါတယ်ဗ
ျဒါကတော့ထိုင်းမြန်မာနေဆက်တက်ခရိုင်တစ်ခုတည်းမှာပါဖြစ်ပါတယ်တခြားခရိုင်နေမှာလည်းမြန်မာတွေအစုဝေးနဲ့ဖမ်းမိနေတာတွေလည်းရှိနေပါတယ်အခုဆိုရင်ထိုင်းနေကြားဆောင်တက်ကဖမ်းမိတဲ့သတင်းတွေကိုကိုးကားပြီး2023ခုနှစ်တစ်နှစ်အတွင်းအထောက်ထားမဲ့မြန်မာ1000ခွဲလောက်ဖမ်းမိတယ်ဆိုပြီးထိုင်းမီဒီယာတွေကလည်းဖော်ပြကြပါတယ်မြန်မာနိုင်ငံရဲ့စီးရေးနိုင်ငံရေးအခြေအနေတွေကြောင့်ထိုင်းနယ်စပ်ကိုမြန်မာတွေအစုအဝေးနဲ့နှစ်သစ်မှာဝင်ရောက်လာတာဖြစ်တယ်လို့လည်းထိုင်းနယ်စပ်ဆောင်တက်တာဝန်ရှိသူတွေကပြောပါတယ်ရှင်
မအေးမှသတင်းပေးပို့သွားတာပါဆက်လက်ပြီးတော့ကျမ်းမာရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါဦးမယ်အသင့်အတင့်ကိုလက်လှုပ်ရှားတာကြောင့်နှလုံးကျန်းမာရေးပိုကောင်းနိုင်တယ်လို့ဗြိတိန်နိုင်ငံကကာယလေ့ကျင့်ခန်းကျွမ်းကျင်သူတွေကပြောကြပါတယ် AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးဦးတင်မောင်တန်းကပြောပြမှာပ
ါနှစ်တရောက်လာတော့ပိုပြီးရှင်းသန်းလှုပ်ရှားနေထိုင်ဖို့ဆုံးဖြတ်ကြသူတွေရှိမှာပါအသင့်အတင့်ကိုလက်လှုပ်ရှားရေးကိုကျန်းမာရေးအတွက်ကောင်းပါတယ်လို့သူတိပီတွေကပြောကြပါတယ်University College London UCL ရဲ့အခစားနဲ့ကျန်းမာရေးဌာနကကာယလက်ကျင့်ရေးသိပ္ပံပညာရှင်တွေဟာ24နာရီတွင်လှုပ်ရှားမှုပုံစံတွေနဲ့နှလုံးကျန်းမာရေးအဆက်ဆက်ကိုလေ့လာကြပါတယ် UK, Australia, Finland, Denmark နဲ့ Netherlands နိုင်ငံတွေကလူပေါင်း 15,000 ရဲ့အချက်အလက်တွေကိုစုဆောင်းပြီးအထိုင်ထအိတ်နဲ့လက်ကျင့်ခန်းလုပ်တာအတွက်ဘလို့အချိန်ကိုသုံးကြတယ်လဲကြည့်ကြပါတယ် British Heart Foundation အဖွဲ့ကသုတေသနကုန်ကြမ်းစစ်ကိုကြားခံပါတယ် tiny down and nice and I did a car, a thin thing on a cabinian loaded, go let Lushamu, we got no jam, I eat a gong down with beer about it. Did you think now would European hot journal to the Nasazama for Biagare? Lolo Shaja Nidaga, a near ye jiao, Lila Jacka, Piata Rahu, Usan to the D, Dr. Joe Blockett Kulu Piovari.
We're really focusing on the benefits of what exercise or light activity, standing, sleeping can do for your heart.
Lichin kan lo da, tamam ho, mata yada, eita lo lo saong chedwe ga, nalong po palo teyao nai ne, sura go chimaro di ga ta piyo chimare. Ubama, eita ga nago udain piyamiro aapshi sebare. Lolong lalau eyo ne maka wao, eita yi duem ni ma po ale iye ji bare. Houde no, gong gong anaya re eita miu pipo wa. Dama, kanago ga se shio go shio anaya ba me.
ခိုးလဲလိုက်တည်းလဲလိုက်နိုးနေတာမျိုးမဟုတ်ပါဘူးလေ့ကျင့်ခန်းကလည်းပေါ့ပေါ့ပါပါလှောက်ရှားနေတဲ့အခါလမ်းလျှောက်နေတဲ့အခါမှာတော့ကြွတားတွေကအလုံးလုံးနေကြတာပါကိုယ်အလုပ်ကအထိုင်များတယ်ဆိုရင်မတ်တက်ရအလုပ်လုပ်တာကပိုကောင်းပါတယ်လို့သူ့စိတ်ထီးတွေကပြောကြပါတယ်ထိုင်နေတာလဲလျှောက်နေတာဒါမှမဟုတ်မလုံမရှားနေတာကအစိုးဆုံးပါပဲလို့လေ့လာချက်ကဆိုပါတယ်
ဟုတ်ရိတ်ဆိုဂက်ဒ်ကလူတိုင်းကြည့်ရမယ်မဟုတ်ပါဘူးခက်တွယ်လေးလမ်းလျှောက်နိုင်ပါတယ်ဒီလိုလျှောက်တာနှလုံးခုန်လုံးကိုမြင့်စေတဲ့နီလန်ကောင်တစ်ရက်ပါဖြစ်နိုင်ရင်အပြင်ထွက်မိနစ်20 30 40လမ်းလျှောက်ပါလေ့ကျင့်ခန်းပိုလုပ်လေးလေးပိုးပြီးတော့မြင်မြန်လျှောက်လေးလေးနှလုံးကပိုကောင်းကောင်းအလုပ်လုပ်လာလေးလေးပါအလေးမာတဲ့လက်မောင်းကြွက်သားတွေလိုပေါ့နှလုံးကပိုးပြီးတော့ထိထိရောက်လုံ
ရေးကြည့်လာတယ်လို့ဒေါက်တာဆင်ဟာပင်တိုပရီရာကပြောပါတယ်ငငယ်တို့ကတိုက်လှုပ်ရှားသွားလာတာဆက်ထိန်ထားနိုင်ဖို့နဲ့ပိုပြီးကောင်းဖို့သိကြီးမပြင်းလာတဲ့ကိုယ်နဲ့လှုပ်ရှားမှုလေ့ကျင့်ခန်းတွေနေ့စဉ်လုပ်နိုင်ဖို့သူကလုပ်ပြပါတယ်
So in the UK, the government guidelines, which are backed up by the WHO, say that we should do 100%.
WHO ကလည်းလက်ခံထားတဲ့ UK ဆွေးရလမ်းညွှန်ချက်မှာကိုယ်လက်လှူရှာမှုအသင့်တင်ကနေပြင်းပြင်းထန်ထန်အထိတစ်ပတ်ကိုမိနစ်150လှူရှာသင့်တယ်လို့ပြောထားပါတယ်။နှလုံးခုန်လုံးမြင့်လာစေမဲ့ခက်သက်သွက်လမ်းလျှောက်တာမျိုးပြေးတာမျိုးလို့လှူရှာမှုတွေပေါ့။ဒါပြင်ခန္ဓာကိုယ်အပေါ်ပိုင်းနဲ့အောက်ပိုင်းပိုးကြီးတန်ဆွမ်းစေမဲ့လှူရှာမှုဒါမှမဟုတ်လေ့ကျင့်ခန်းတွေကိုလည်းလုပ်သင့်ပါတယ်။ကျမတို့အသက်ကြီးလာတဲ့အခါဟန်ချက်ကိုချိန်းနိုင်ကောင်းနိုင်မဲ့လှုပ်ဆောင်ချက်တွေလုပ်ဖို့လိုပါတယ်။သွားတိုက်နေရင်ခြေတစ်ချောင်းပေါ်မှာပဲရက်ချာမျိုးလိုပေါ့
။ကျွန်တော်တို့ရဲ့နေ့စဉ်လှုပ်ရှားမှုတွေကလည်းကိုယ်လက်လှုပ်ရှားမှုလေ့ကျင့်ခန်းဖြစ်နိုင်တာကိုသတိမထားမိကြဘူးလို့ဒေါက်တာပရီရာကဆိုပါတယ
်။ The simple exercises you can start to do to
ချိန်းကြီးလာတဲ့အခါကိုယ်ခန္ဓာကျန်းမာရေးထိန်းသိမ်းနိုင်အောင်စလုပ်နိုင်မဲ့ရူရူလေ့ကျင့်ခန်းတွေကတော့ squats လို့ခေါ်တဲ့စောင့်ကြောက်ထိုင်တာနဲ့ lunges လို့ခေါ်တဲ့ခြေတစ်ချောင်းညွတ်ထိုင်တဲ့လေ့ကျင့်ခန်းတွေပါ။ကျန်းမာမှာကိုယ်ဆက်လက်ထောက်တရောင်ညွတ်တွန်းတင်တာမျိုးမလုပ်နိုင်ရင်တော့နေရာမှာလုပ်နိုင်ပါတယ်။ပြီးတော့နေ့စဉ်သွားလာလုပ်ကင်နေရင်လုပ်နိုင်တာတွေလည်းရှိပါတယ်။ဥပမာဈေးဝယ်သွားတဲ့အခါမှာအိမ်နဲ့အိမ်မပြီးအိမ်နဲ့လက်ရှောက်ဝင်လာတာမျိုးပေါ့။ကျွတ်သားတွေခိုင်မာအားကောင်းအောင်ထိန်းထားနိုင်မှုအလွန်ကိုအသုံးဝင်ပါတယ်။စိတ်တုပ်မှုတွေကိုဂုံကရေခဲတတားတဲ့ထဲ့တာစင်မော်တင်တာမျိုးတွေပေါ့။ဒါတွေကအသုံးကျပါတယ်။နေတိုင်းလှုပ်လှုပ်ရှားရှားလှုပ်တာပေါ့
။သူကကိုယ်လက်လှုပ်ရှားမှုလေ့ကျင့်ခန်းတစ်ချို့ကိုလုပ်ပြပါတယ်။စကွတ်လို့ခေါ်တဲ့ဒုနှစ်ဖက်ညွတ်စောင့်ကြောင့်ပုံစံထိုင်တာလမ်းလျှောက်ခေါ်တဲ့ခြေတစ်ချောင်းတွန်းကျွတ်ထိုင်တာခြေနောက်တစ်ဖက်ပေါ်မှာပဲရက်တန်းနဲ့မြေတစ်ဖက်နဲ့ပေါ်မှာလမ်းလျှောက်တာမျိုးတွေလုပ်ပြပါတယ်
။ It doesn't need to be something difficult. It's
လုပ်ဖို့ခက်တာမျိုးဖြစ်ဖို့မလိုပါဘူး။ကျန်းပေါ်မှာကိုယ်ဆက်လက်ထောက်တရောင်ညွတ်တွန်းတင်ရတာမျိုးကခက်နိုင်ပါတယ်။နေရာပေါ်မှာဒါမှမဟုတ်စပွဲမှာလုပ်နိုင်ပါတယ်။ကျွန်မဆိုတာကဒီလိုမျိုးလုပ်ဖို့ပါ
။ဒေါက်တာပရီရာနဲ့ဒေါက်တာဘလုကစ်တို့ပြောတယ်လို့ပါပဲ။အငိမ့်တိုင်းမနေကြပဲလှုပ်လှုပ်ရှားရှားနဲ့2024ခုနှစ်တစ်ကိုကျွန်တော်တို့စလိုက်ကြရအောင်ပါခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ် ကျမတို့ VOA က NDA ဂျာကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOA ရဲ့တောက်တာနေမနေပဲရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုအသံလွှင့်အစီအစဉ်တွေကိုတော့ line number 32နဲ့49တို့ကနေဖမ်းယူနောက်တော့တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာအရေး30ချက်ဂျမားရေးတိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေး30ချက်အစီအစဉ်ကိုတင်ဆက်ပါမယ်လွတ်လပ်ရေးနဲ့အတူပေါ်ထွက်လာတဲ့ပြည်တွင်းစစ်မှုဟာ86နှစ်ကြာလာတဲ့အခါမှာအရှိန်အဟုန်နဲ့ဆက်လက်တောက်လောင်သေးသေးဖြစ်တဲ့အတွက်တကယ်လွတ်လပ်ရေးတိုက်ပွဲကိုဒုတိယအကြိမ်ဆင်နွှဲနေရတဲ့အမျိုးဖြစ်နေတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ
်မြန်မာပြည်လွတ်လပ်ရေးရပြီးမကြာမီကစတင်ခဲ့တဲ့ပြည်တွင်းစစ်မီးဟာ86နှစ်ကြာတဲ့အခါမှာဆက်လက်တောက်လောင်နေပြီးပြောင်းဆုံးသွားတဲ့ဒီမိုကရေစီကိုပြန်လည်အသက်သွင်းနိုင်အောင်ကြိုးပမ်းနေတာတွေ့ရပါတယ်။လွတ်လပ်ရေးခရီးကို၅ဘိုင်းခွဲမယ်ဆိုရင်ပထမဘိုင်းက1948က1962အထိဖြစ်တဲ့16နှစ်ကာလပါ။အဲ့ဒီတုန်းကရွေးကောက်ပွဲနိုင်တဲ့အရသာအစိုးရကပါလီမန်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်ပါတယ်။ဒီခေတ်မှာပြည်တွင်းစစ်ရှိပေမဲ့တိုင်းပြည်ရဲ့စီးပွားရေးအခြေခံအဆောက်အအုံကိုတည်ဆောက်တိုင်ခဲ့တယ်လို့ပမောက်ခဥက္ကမောင်ကြီးနဲ့မြမစီပွားရေးပညာရှင်တစုကဆိုပါတယ်ဘုန်နေဝင်းဥဆောင်ပြီး1962မှာစစ်အာဏာသိမ်းတဲ့အခါပါလီမန်ဒီမိုကရေစီခေတ်ကဥနုတည်ဆောက်ထားတာတွေတဖြည်းဖြည်းပြစ်စည်းကုန်တာကဒုတိယပိုင်းမှာစစ်အာဏာသိမ်းတာကိုဆိုရှယ်လစ်အရေးချုပ်ပြီး26နှစ်အုပ်စိုးလိုက်တဲ့အခါမှာကမ္ဘာအစင်းရဲဆုံးနိုင်ငံစည်းရေးမှာမြန်မာပါဝင်သွားပါတယ်1988လူလူအောင်ကြွမှုကြီးဖြစ်ပွားလို့စစ်တပ်ကအာဏာသိမ်းပြီးဈေးကွက်စီးပွားရေးအရေးချုပ်နဲ့စစ်ဘုခရိုနီအရင်းရှင်စနစ်တည်ဆောက်တာဟာတတိယပိုင်းဖြစ်ပါတယ
်ခရိုနီအရင်းရှင်စနစ်ကြောင့်လက်ကျွဲတထေးဖြစ်လာတဲ့စစ်ဘုလူနန်းစားတွေရာသက်ပံအခွင့်အလူးခံနိုင်ဖို့အတွက်နေပြည်တော်ကိုတည်ဆောက်ပြီး2008အခြေခံဥပဒေပြဋ္ဌာန်းတာဟာစရုပ်ထပိုင်းဖြစ်ပါတယ်ဦးသိန်းစိန်နဲ့ NLD အစိုးရတွေလက်ထက်မှာပြုပြင်ပြောင်းလဲရေးလုပ်လို့ဒဏ်ခတ်မှုတွေရိုသိမ်းသွားပေမဲ့ NLD အစိုးရနဲ့လက်မတွဲနိုင်တဲ့တပ်ချုပ်ကအာဏာပြန်သိမ်းတဲ့အတွက်အရသာတစ်ပိုင်းနိုင်ငံရေးစနစ်ပျက်စီးသွားပြီးပြည်သူ့ຫນွေဦးဒေါ်လာရင်းပေါ်ထွက်လာပါတယ်။ຫນွေဦးဒေါ်လာရင်းကာလဟာလွတ်လပ်ရေးခီးရဲ့ပြင်ဆင်မှတ်ပိုင်းဖြစ်ပါတယ်။အာဏာရှင်စနစ်ရှင်သန်နေတာဟာလူထုကလက်ခံထားလို့ပါပြည်သူလူထုကလက်မခံရင်အာဏာရှင်စနစ်မရှိနိုင်ပါဘူး။ပြည်သူဆန္ဒပြပွဲတွေကိုပြစ်ခတ်နေနေတဲ့စစ်ကောင်စီတပ်ကိုပြည်သူလူထုကလက်နက်ကန်ပြီးပြန်လည်တုံ့ပြန်တာဟာအာဏာရှင်စနစ်ကိုလက်မခံနိုင်ကြောင်းအတိအလင်းပြသနေတဲ့ဒုတိယအကြိမ်မြောက်လွတ်လပ်ရေးတိုက်ပွဲဖြစ်ပါတယ
်။ထိုင်းနိုင်ငံမှာစစ်ဗိုလ်တွေနိုင်ငံရေးမှာဆွဲဖက်တာအနည်း80ကျော်လာပြီးမြန်ထိုင်းစစ်ပွားရေးဟာရှင်သန်ကြီးထွားနေပါတယ်။ဗမာစစ်ဗိုလ်အနည်း60ကြီးဆိုးတဲ့အခါမှာမြန်မာပြည်ဟာအနိုင်ဆုံးဖြစ်သွားပါတယ်။လူရင်းနဲ့တိုင်းပြည်အရွယ်အစမတိမ်မရင်ဖြစ်ပေမဲ့2020စည်ရင်အရထိုင်းနိုင်ငံရဲ့ GDP အတင်ထုတ်လုပ်မှုတန်ဖိုးဟာမြန်မာတဲ့80%ကျော်ပိုများပါတယ်လူတူစီရဲ့ထုတ်လုပ်မှုနှုန်းပါလဲထိုင်းကမြန်မာတဲ့80%ပိုများပါလဲထိုင်းရဲ့ပညာရေးအသုံးစရိတ်ဟာမြန်မာတဲ့80%ပိုများပြီးကျန်းမာရေးအသုံးစရိတ်ဟာအစ20%ကျော်ပိုများတာတွေ့ရပါလေထိုင်းစစ်ဘုတ်ဟာမြန်မာစစ်ဘုတ်လိုရတက်ပံကြီးစိုးမှုစိတ်မကူးပါဘူး။ဗမာစစ်ဘုတ်ကတော့နိုင်ငံရေးလှုပ်ရှားပြီးတသက်လုံးကိုကြိုးရှာဖို့စိတ်ကူးကြတာများပါလေ
။မကြာခဏအာဏာသိမ်းတဲ့အစဉ်အလာကြောင့်ထိုင်းစစ်ဘုတ်တွေဟာကိုကြိုးစည်းပွားကိုအာရုံစိုက်ကြပါလေ။နေဆက်ကုန်သွယ်ရေးနဲ့ပေါင်ခိုလုပ်ငန်းလိုစီးပွားရေးလုပ်ငန်းတွေမှာငွေပိုရှာလာကြပါလေ။နေဆက်ကုန်သွယ်ရေးကြောင့်ချမ်းသာသွားတဲ့ထိုင်းစစ်ဘုတ်တွေအများကြီးရှိပါလေ။နိုင်ငံသားကစစ်လက်နက်ပစ္စည်းဝယ်ယူတဲ့အခါမှာလဲကော်မရှင်တွေရကြပါတယ်ဒါပေမဲ့ထိုင်းစစ်ဘုတ်တွေရဲ့ကိုကြိုးရှာလုပ်ငန်းဟာတိုင်းပြည်ကိုအကြီးအကျယ်မထိခိုက်တဲ့အတွက်ထိုင်းစီးပွားရေးဟာဆက်လက်ရှင်သန်တိုးတက်နေပါတယ်ဗမာစစ်ဘုတ်တွေကတော့အရေးချင်းမရှိပေမဲ့ဆိုရှယ်လစ်အရေးချုပ်စနစ်မှာရောခရိုနီအရင်းရှင်စနစ်မှာပါ အာနာအလွဲသုံးစားလုပ်ပြီးကိုကြိုးရှာကြတဲ့အတွက်တိုင်းပြည်ရဲ့လူမှုစီးပွားဘဝချွတ်ချုံကြရပါတယ်အရသာတစ်ပိုင်းအစိုးရခင်မှာပြုပြင်ပြောင်းလဲရေးလုပ်တဲ့အတွက်အချိန်လေးကောင်းမွန်နိုင်တဲ့လက္ခဏာပြလာပါတယ်ဒါပေမဲ့စေဦးစည်းချုပ်ကအာနာပြန်သိမ်းတဲ့အတွက်စေအစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းကိုစစ်တပ်ကပဲဖျက်ဆီးပစ်လိုက်တယ်လို့ဖြစ်သွားပါတယ
်ကိုလိုနီရှင်းမှာအစင်လာကြီးမားတဲ့မြမစီးပွားရေးတမိုင်းကြောင့်လွတ်လပ်ရေးရတဲ့အခါမှာလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်နိုင်မယ်လို့မျှော်လင့်ခဲ့ကြပါတယ်ပမုခဥက္ကမောင်ကြီးနဲ့မြမစီးပွားရေးပညာရှင်တစုရေးသားပြီး2000ခုနှစ်ကစင်ကာပူမှာထုတ်ဝေတဲ့ Economic Development of Burma ဆိုတဲ့စာအုပ်မှာမြမလုပ်ငန်းရှင်လူတန်းစားပေါ်ထွက်လာပုံကိုဖော်ပြပါတယ်1955ဝန်းကျင်မှာရန်ကုန်အင်းစိန်တဝိုက်မှာအသေးစားလုပ်ငန်းသစ်တွေမှုလို့ပေါက်ခဲ့ပါတယ်ပုဂ္ဂလိကလုပ်ငန်းအားပေးပြီးနိုင်ငံရေးကင်းတဲ့အမှုတမ်းစနစ်ကိုအစိုးရကတည်ဆောက်နိုင်ခဲ့ပါတယ်။ဒီမိုကရေစီစနစ်ကိုအားတက်လောင်းမဲ့အလုံသမားတမကနဲ့အသင်းအဖွဲ့တွေအများအပြားပေါ်ပေါက်လာတာမှုအရက်ဖွဲ့အဖွဲ့အစည်းရှင်သန်ကြီးထွားလာပြီးဩစာတိတ်ကမရှိမဲ့အလားအလာတွေရှိလာပါတယ်။အဲ့ဒီခေတ်ကကျင့်သုံးခဲ့တဲ့ကောင်းရောင်းကောင်းဝယ်စနစ်ဟာစစ်အာဏာရှင်စနစ်မှာကွဲပြောက်သွားပါတယ်။လူမှုစီးပွားရေးအင်အားစုတွေဩဇာအာဏာကြီးထွားလာရင်ပြည်တွင်းစစ်ကြောင့်အရေးပါလာတဲ့စစ်တပ်ရဲ့ကန္တာမိမ့်မိန်သွားမှာဆိုလို့အာဏာသိမ်းတာလို့လည်းပြောကြပါတယ်။ဒါပေမဲ့အခုဖြစ်ပွားနေတဲ့လူထုတော်လှန်ရေးကြောင့်အာဏာရှင်စနစ်ညှိနှိုင်းချုပ်ပြီးလွတ်လပ်တဲ့ Federal Democracy နိုင်ငံကိကူပြန်သွားနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်ဆေးလိပ်ဖြတ်ခြင်းအကြောင်းကိုတင်ပြထားပါတယ်ဆေးလိပ်ဖြတ်တာမှာရုပ်ပိုင်းစိတ်ပိုင်းအမှုအကျင့်ပိုင်းစိန်ခေါ်ချက်မျိုးစုံရှိပေမဲ့ကျော်လွှားနိုင်တဲ့နည်းလမ်းတွေလည်းရှိတယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုပါတယ်ဒီအကြောင်း Health Digest ကျမ်းမာရေးနဲ့ဆေးပညာဂျာနယ်အငင်းစား Editor ချုပ်နဲ့လူလူကျမ်းမာရေး Foundation အလုံးအမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်ခြင်းရဲ့အကျိုးကျေးဇူးနဲ့နောက်ဒီဆေးလိပ်ဖြတ်နည်းနဲ့ဆေးလိပ်ဖြတ်ဖို့အနေထားအမျိုးမျိုးအတွက်အထောက်အကူပြုနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီဆေးလိပ်ဖြတ်တဲ့အခါမှာတကယ်လက်တွေ့ကျုံရနိုင်တဲ့စိန်ခေါ်မှုတွေအကြောင်းအဓိကပြောမှာမို့ပွားကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း challenges ရှိပါလိမ့်နော် challenges ကအများကြီးဆေးလိပ်ဖြတ်သူတိုင်းကွန်ဖြတ်သူတိုင်းမှာ challenge တွေရှိတယ်။အဲ့ဒါတွေကအပိုင်းအချမ်းမြေအပြင်ခွဲလို့ရှိရင်နံပါတ်1က physical addition ပေါ့။နော်ခန္ဓာကိုယ်ရဲ့ရုပ်ပိုင်းဆိုင်ရာဆွဲလန်းတန်တားမှုရှိတယ်။အဲ့ဒါဘာတွေလဲဆိုလို့ရှိရင် trailer ဖြတ်လိုက်ပြီဆိုလို့ရှိရင်ဖြစ်တာ။ငါ trailer မတော့တော့ဆိုလို့ရှိရင်အာရုံစိတ်ဆူးလို့မရတော့ဘူး။စိတ်တူလာတာရှိတယ်။နောက်တစ်ခါအဲ့ကြတော့မှသူကအလုံးအမြင်တောက်ချင်တဲ့စိတ်တွေဖြစ်လာတာရှိတယ်။ရင်းထတာပေါ့လေ။အဲ့ဒါအိတ်မပြောတော့ဘူး။နောက်တကသူကိုယ်သူကတော့ကိုယ်ရေးဖြစ်မျိုးအခက်ခဲတွေဖြစ်လာတာပါလေ။ဒါပေမဲ့အဲ့ကောင်တွေကတစ်ပတ်ပဲနော်။တစ်ပတ်လောက်ကြာသွားလို့ရှိရင်နှစ်ပတ်ဒုတိယမြောက်ဘာလို့ရောက်လို့ရှိရင်သူအလိုလိုပြောက်သွားမှာ။ဒီတစ်ပတ်ပဲသူကြာတာနော်။အဲ့ဒါလေးကိုသူသိထားရမယ်။အဲ့လိုသိထားလို့ရှိရင်ဒီ physical addition ကိုဟိုတော်တော်သူ့သူတော်တော်သွားနိုင်မှာအချိန်တစ်ပတ်တော်တော်နဲ့တော်တော်သွားနိုင်မှာဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီတစ်ပတ်အတွင်းမှာအခက်အခဲဆုံးဖြစ်နိုင်တာအတွက်ဘယ်လိုကြော်လှဖို့အကြံပြုခြင်းလဲဆရာ
။ဒီတကယ်လို့သိဆိုးနေရဆိုရှင်ဖြေဖြောက်တဲ့နေပေါ်လေးဒီတော့တောင်လုတ်တဲ့ဥစားလေးရှိတယ်။ဥမာခေါင်းကိုက်တဲ့ဟာဖြစ်လာတယ်ဆိုလို့ရှိရင်ဒီမကြမင်းသားတော်တာမျိုးပေါ့နော်။ရေဝအောင်တော်တော်လုတ်လို့ကြတယ်။နောက်တကပုံမှန်စားတော့ခြင်းမစားရင်ကိုယ်တော့လှူရှာမှုလုပ်ပြီးအစားလေးကိုစားလိုက်ရင်ခုနသီးလေးစားတာပဲဖြစ်ဖြစ်ချောကလက်လေးစားတာပဲဖြစ်ဖြစ်တခုခုပေါ့လေအစားထူးကိုစားလိုက်လို့ရှိရင်သူကအဲ့ဒီကပျောက်သွားတယ်။နော်ကိုယ်တော့လှူရှာမှုအခုထားပြီးတော့လေလှူရှာမှုတွေလွတ်လပ်လို့ရှိရင်လည်းအသက်ရှူခြင်းကံလေးတွေလေကျင်ကာပို့ပါလိမ့်ပြုလို့ရှိရင်လည်းပျောက်သွားနိုင်ပါလေ။နောက်တစ်ခုကျတော့ဒီချောင်းဆိုးခြင်းနဲ့အဲ့ဒါဆိုရင်ရေတော့ပေါ့ဒီလိုရေမြင့်မတော့ခိုင်းတာရှိတယ်။နောက်တစ်ခါဒီတဖြည်းဖြည်းနဲ့ဆေးလေးတော့ခြင်းစိတ်ကိုဒီလေးဖြစ်တော့နှေးတော့စိတ်ကိုဒီထဲမှာမထားပဲနဲ့အခြားသောအလုပ်တွေမှာတို့လို့ရှိရင်ငါလုရှင်သွားလိုက်မယ်ကွာဆိုလုရှင်ဂျုံထွက်သွားလိုက်တယ်အဲ့ဒါခုတော့မတော့ဖြစ်တော့ဘူးအဲ့လိုမိသွားတယ်ပေါ့လေအချိန်မှဆွဲတဲ့ဟာ
အာယုံပြောင်းလိုက်တာပေါ့ဆရာနော
်ဟုတ်ပါတယ်အဲ့ဒါမျိုးလုလို့ရှိရင်လည်းဒီ physical ဟိုတွေကလုလို့သွက်သူကြောက်သွားတာဖြစ်နေပါလေ အဲ့ဒါကျွန်တော်ကပြောကြတာရုပ်ပိုင်းဆိုင်ရာဟောဆွေးနွေးမှု addition ပေါ့နော် physically ပေါ့လေ
ဟုတ်ကဲ့ဆရာကြီးအခုလိုဒီရုပ်ပိုင်းဆိုင်ရာအခက်အခဲစိန်ခေါ်မှုတွေပြီးတဲ့အခါမှာစိတ်ပိုင်းဆိုင်ရာစိန်ခေါ်မှုအခက်အခဲတွေဖြစ်မယ်ထင်တယ်ဆရာ
ဟုတ်ကဲ့စိတ်ခံစားမှုပိုင်းဆိုင်ရာပေါ့နော်ထင်မြင်ကြီးယုံယူဆမှုတွေယုံကြည်မှုတွေနဲ့ဆက်နွယ်ရတယ်ပေါ့ emotional ပေါ့နော်တချို့ကကြတော့စိတ်ကို emotion ဖြစ်နေတာဘလို့ဖြစ်နေလဲဆိုရင်ငါဆီလေးလေးတော်လို့ချင်းငါကိုယ်စိတ်နှစ်ဘက်ကိုပြေလျော့သွားတာပဲ relax ရတယ်ကွာဆာမျိုးသူကယုံကြည်နေတာတလွဲယုံကြည်နေတာသူကတကယ်လဲသူကရတယ်လို့ဖြစ်နေတယ်နော်ဒါစိတ်ထဲမှာဒါတော့တကယ်တော့ပုံလို့ emotion ဖြစ်နေတာနော်ဆီလေးတော်ရင်ကွာအနည်းတကယ်မရှိဘူးသူစိတ်ထဲမှာအဲ့လိုထင်နေတယ်အဲ့လိုမယုံဘူးမယုံကြည်ဘူးဆီလေးတော်လို့ချင်းငါတမ်းမိုက်ထိခဲ့တယ်ဆိုတော့မျိုးကိုမယုံဘူးဒါပြောနေရတာကွာဆိုမျိုးထားတယ်ငါတလောက်လင်းနေတော့ငါဘာမှမဖြစ်ပေါ်ဘူးကွာဆိုတော့မျိုးထားတယ်နော်နောက်တကငါဆေးလိပ်တောက်လို့ရှိရင်အစားမစားပြလို့ရှိရင်ပိန်လူတွေအတွက်ဒါပူရံကောင်းလေးလို့ဆိုတော့အယူအဆမျိုးပေါ့နော်ဂျုံတီချက်တွေဒီ emotion တွေဒါတွေ့ရတာအမှားတွေနော်အဲ့ဒါကြီးရှိနေတယ်တဲ့နောက်တကသူကဆေးလိပ်လေးတောက်ပါတော့လှုပ်စင်ပေါ့လေဒါသူ့ရဲ့စိတ်ကူးခံစားမှုကိုလည်းအဲ့လိုယုံကြည်နေတာအဲ့ဒါတခု
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဒီဆွဲလန်းတဲ့စိန်ခေါ်မှုတွေအပြင်နောက်ထပ်ရောစိန်ခေါ်မှုရှိနိုင်နေတာဆရာကြီး
နောက်တစ်ခုကကြတော့ behavior ပေါ့ဒီလိုဆိုရင်နေတိုင်းလုပ်တဲ့လှူရှားမှု behavior နဲ့ social connecting မှာဆွေးလိတောက်တာကိုသူကငါအစာစားပြီလို့ကြည့်ရင်ငါဆွေးလိတောက်မှဖြစ်မယ်အစာစားပြီတမျိုးလိုဆွေးလိလိုဆွေးလိအဲ့လိုမျိုးပေါ့လေဟိုစာရည်အောင်ရှိပါတယ်ဆွေးလိတောက်လဲမှာ green ချင်တယ်ဆိုတော့မျိုးပေါ့လေသူ habitual ဖြစ်လာ
အချင်းဖြစ်သွားတော့
ဟုတ်ကဲ့အထူးဟုတ်တယ်အစာစားပြီရင်ဆွေးလိလေးတော့ green ချင်ပြီအောင်ငါတောက်အောင်မှာဆိုတာမျိုးရှိတယ်တချို့ကတော့လည်းအရက်တော့မတော်တယ်။ရုပ်ဝင်းရုံတော့ကဆေးလေးလေးနဲ့ရုပ်လေးလက်တော့ဆေးလေးလေးတော့လိုက်ဆွမ်းမျိုးပေါ့လေ။အဲ့ဒါမျိုးအကျင့်ဟိုနှခုတွဲပြီးတော့သူလိုလို့ဆိုဘေဘီယာလို့ဆိုဖြစ်နေ connection ဖြစ်နေတာပေါ့လေ
။ဒီမှာပြမဆင်တော့လဖက်ရည်နဲ့ပေါ့ဆရာနော
်။ဟုတ်တယ်။လဖက်ရည်သူလို့ရှိရင် secret နဲ့ဒီလဖက်ရည်တစ်ခွက်နဲ့ကတော့အများအားဆိုင်ရလာချထားပြီးသား။ဆိုတော့ဖိတ်သွားပြလို့ရှိရင်ဆေးလေးကတော့ခေါ်လိုက်ရမှာပေါ့။အဲ့ဒါ habitual ဖြစ်သွားတာ။ habitual ကြောင့်တကယ်တမ်းကျတော့အဲ့ဒါဆွေးလမ်းပိတ်ဆွေးလမ်းမှာပဲ။နော်လိုလို့ဆိုရင် habitual နဲ့တွဲပြီးဖြစ်နေတာ။ကဲတော့လည်းငယ်ရေးနေပေါင်းသိမ်းပြီးပြည်မျိုးဆိုအားရတာနဲ့ပြောရင်ပန်းနဲ့ဟဲ့တခွတ်တခလားချသလိုပဲအစလေးလည်းဒီကြာဆုံးမောင်ကရောဆုံးမောင်ဆို secret ဘူးလေးဒါလည်းလို့ပြေးလိုက်လိုက်ရင်လည်းမလွဲတာမလျှော်တာအေးဒါလူမှုရေးပဲဒါချုံလွဲလို့မရဘူးဒါလို့မှာပဲမတော့ရင်ရိုင်းသွားတယ်ဆိုတာမျိုးစိတ်ထဲမှာသူချင်းချင်းထင်းနေပါလိမ့်မယ်အဲအဲ့ဒါမျိုးတွေဖြစ်တယ
်ဟုတ်ကဲ့ဆရာဒီနေ့မှနောက်ထပ်ရောဒီအထင်မြင်မှားနိုင်တာကိုသတိပြုဖို့ပြောဖို့ရှိအောင်လားဆရာကြီ
းတချို့ကကြတော့လေဟိုစာရင်းနဲ့အဲ့ဒါဟိုစိတ်လေးကူးလိုက်ဟုတ်တယ်တော့ငယ်ငယ်စာရေးဆရာတယောက်တို့ပြောဦးတယ်သူကချစ်ဝတ္ထုနဲ့တော်နာမည်ကြီးတယ်နောက်ပိုင်းသူရှိဝတ္ထုတွေသူမရေးတော့မရေးနိုင်တော့ဆရာဘာလို့မရေးတော့လဲလို့ပြောတဲ့ခါကျတော့ဟိုကန်ဆိုးတော့သူကဆေးလိပ်စမိုကာဆိုတော့ heavy smoker ဆိုတော့သူကဒီနှလုံးသွေးကြောချင်းယောဂါဖြစ်တယ်ပြီးတော့နှလုံးသွေးကြောချင်းယောဂါအတွက်နဲ့သူဖြိုးနမယ်တက်ပြီးတော်တော်ခံစားလဲရတယ်ဆေးလိပ်လေးချက်ခိုင်းရတာပေါ့လေဆေးလိပ်မတော့တော့သူအဲ့ဒီအောင်သူကဟိုရုံမဲ့ကျွန်တော်ကလည်းဆေးလိပ်မတော့တဲ့အတွက်ကြောင့်စိတ်ကူးတွေကရှင်လို့မရတော့ဘူးလေအချိဝတ္တုရှင်လို့မရတော့ဘူးလေဆိုတော့အဲ့လိုပြောဘူးတဲ့လူရှိပဲဒါလည်းဒါဆိုတာသူကတော့အမှန်တော့တကယ်တော့မဟုတ်ပါဘူးမှန်မှန်ပါဘူးသူကအဲ့လိုထင်းနေတာဆေးလေးလေးတောက်ပြီးတော့ရေးမှစိတ်ကူးကောင်းပြီးတော့ဒီအချိဝတ္တုစိတ်ကူးရင်လို့ကောင်းတယ်ဆိုတာမျိုးသူစွဲနေတာပေါ့လေဟက်ဘစ်ဂျူရပါနဲ့အသက်ပြီးတော့ challenge တွေပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ပိုင်းဆိုင်ရာဒီအမှုအကျင့်ပိုင်းဆိုင်ရာစိတ်ခေါ်ချက်တွေကိုဘယ်လိုကြော်လွှားဖို့အကျင့်ပြုခြင်းလဲဆရာ
အဲ့ challenge တွေကိုကြော်လွှားဖို့ခုနကျွန်တော်ပြောသလိုပဲကိုယ်စိတ်ကိုပြောင်းသွားအောင်လုပ်တာနောက်တစ်ခုခုဆင်ခြင်ချင်းတာနေတာကိုတစ်ခါတစ်ခုခုဟိုပီကေလေးဝါလိုက်တာမျိုးဖြစ်ရင်ဖြစ်မသိသေးလေးစားရတာမျိုးဖြစ်မယ်တက်ယူလေးစင်ကလုပ်ရတာမျိုးဖြစ်မယ်ကာယလှုပ်ရှားမှုလုပ်ရတာမျိုးဖြစ်မယ်တနေရာသွားလိုက်တာမျိုးဖြစ်ရင်ဖြစ်မယ်တဲ့ရှင်လေးဆိုတာဘုဒ္ဓဘုရားဆိုလိုက်မယ်မြူစစ်လုပ်တယ်လေဆိုရင်မြူစစ်လေးပြီးမယ်ပြုမယ်ပဂီထဆွဲမယ်ပါဆိုရင်ဒါပျောက်သွားမှာပါအဲ့ဒါအဲ့ဒီနေနဲ့ကြော်လွှားပြရမှာဖြစ်ပါတယ်လူအပ်လို့ရှိရင်တော့လေအဲ့လောက်ကြောက်အောင်နဲ့မှဘလုံးမှမလို့မရတော့ဘူးဆိုလို့ရှိရင်တော့လေကျွန်တော်စိုးစိုးက personalize application ဆွဲသလိုပေါ့လေစီဝါကူညီတီယူရပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ် FEVR Fever Wine Dollar တွေကစူးစီးတင်ဆက်ထားတာပါ
အပတ်စ င်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမိပါနယ်ဆက်ဒေသဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ဟောင်းရှိရာလိုင်စင်တောင်အနီးမှာစစ်ကောင်စီတပ်ရဲ့ရဟတ်ယာဉ်တစ်စင်းကို KIA တပ်ဖွဲ့ဝင်တွေကပစ်ချလိုက်ပါတယ်မကြခင်အချိန်မှာပြည်သူလူထုတွေအနေနဲ့ကိုယ့်ရဲ့နေရက်ကိုပြန်နိုင်ကြတော့မှာဖြစ်တယ်လို့ IEC ဥက္ကဋ္ဌအခုဦးရေကပြောပါတယ်သတင်းလောကတွေတင်မှာတော့2024ခုနှစ်ဟာချင်းပြည်အတွက်အရေးတကြီးအကောင့်ထည့်ဖော်ရမယ့်အချက်လေးချက်ရှိနေတယ်လို့ရှင်လန်းကောင်စီဥက္ကဋ္ဌဘူးစင်ကျုံးကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟော်မရှင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဌာနချုပ်ဟောင်းရှိရာလိုင်စင်အနီးမှာစစ်ကောင်စီတပ်ရဲ့ရဟတ်ယာဉ်တစ်စီးကို KIA တပ်ဖွဲ့ဝင်တွေကပစ်ချလိုက်ပါတယ်။ဇန်နဝါရီလ3ရက်မနက်7နာရီကျော်လောက်မှာပစ်ချခဲ့တာလို့ဆိုပါတယ်။အဲ့ဒီရဟတ်ယာဉ်ဟာမြစ်ကြီးနားလီတပ်ကနေနတ်ဖော့ရှိစစ်တပ်စခန်းကိုရိုက်ခါလာပို့တဲ့ရဟတ်ယာဉ်ဖြစ်နိုင်တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောဆိုပါတယ်။ KIO ဌာနချုပ်ဟောင်းလိုင်စင်အပြင်လိုင်စာတဝိုက်နဲ့မြေပြင်မှာတိုက်ပွဲဖြစ်ပွားနေတာမျိုးလည်းမရှိတာကြောင့်ဒါဟာရိတ်ခါပို့တဲ့ရဟတ်ယာဉ်နဲ့ဖြစ်နိုင်တယ်လို့ဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပါတယ်။အဲ့ဒီရဟတ်ယာဉ်မှာလိုက်ပါလာတဲ့တပ်ဖွဲ့ဝင်တွေအားလုံးသေဆုံးသွားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုလို့မရသေးပါဘူး
။မကြာမီအချိန်တွင်းမှပြည်သူလူထုတွေမြင့်မြင့်နေရက်ကိုပြန်နိုင်ကြတော့မှာဖြစ်တယ်လို့ Greenie ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ဥက္ကဋ္ဌခိုးရဲကပြောလိုက်ပါတယ်။ Greenie ပြည်မှာပြည်နယ်ရဲ့နေရာများစုကိုဂရီနီတပ်ပေါင်းစုတွေတိုက်ခိုက်သိမ်းပိုက်ထားပြီးတဲ့နောက် IEC ဥက္ကဋ္ဌခိုးရဲကစံနယ်လာတရက်နေ့နှစ်တမင်ခွန်းထဲမှာထဲ့တွင်ပြောကြားခဲ့တာပါမြို့မန်းတဲ့ပန်းနိုင်ကိုရောက်ဖို့မဝေးတော့သလိုစိန်ခေါ်မှုတွေဆက်ရှိနေပေမဲ့မကြခင်ကိုယ့်ရဲ့မွေးရဲ့မြေကိုမလွဲမသွေပြန်နိုင်ကြတော့မှာလို့လည်းပြောပါတယ်မြို့တော်လွယ်ကော်ရှိလွယ်ကော်တက်ကတူပြည်နယ်ရဲယုံလက်စစ်ဦးစီးဌာနယုံနဲ့ပြည်နယ်ဝင်ကြီးချုပ်ယုံတို့အပြင်လွယ်ကော်မြို့ရဲ့ထက်ဝက်ကျော်ကိုလည်း2023ခုနှစ်အတွင်းတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီလို့လည်းဆိုပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာဆက်ဖြစ်ပွားနေတဲ့တစ်တုံညာနှစ်ခုစစ်စင်ရေးမှာနှစ်တစ်ကူးနေ့ကနေဇန်နဝါရီလ3ရက်နေ့အထိအရက်သား3ယောက်ထပ်မံထပ်မံတည်ဆုံးပြီး9ယောက်ထပ်မံထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လာရှိုးကုတ်ခိုင်တီဘောတိန်နီမြို့တွေမှာတိုက်ပွဲတွေဆက်ရဖြစ်ပွားခဲ့ပြီးစစ်တပ်ဖက်ကလက်နက်ကြီးပစ်ခတ်မှုလေကြောင်းပစ်ခတ်မှုတွေကြောင့်အခုလိုထိခိုက်တည်ဆုံးရတာလို့ဒေသခံတွေကပြောပါတယ်။ဒဏ်ရာရသူတွေထက်မှာတော့ကလေးငယ်လည်းပါဝင်ပါတယ်။အခုဆိုရင်တစ်တုံညာနှစ်ခုစစ်စင်ရေးကာလနလကျော်အတွင်းမြို့နယ်15နယ်မှာအရက်သားတည်ဆုံးမှုနေရာနီးပါးအထိရှိလာပြီဖြစ်ပြီးထိခိုက်ဒဏ်ရာရရှိသူ400ကျော်အထိရှိလာကြောင်းရှမ်းတန်တော်စင်ကကောက်ယူထားတဲ့မှတ်သားတွေအရသိရပါတယ်။
အမျိုးသားညီညွတ်ရေးအစိုးရ NUG ထိန်းချုပ်ထားတဲ့စကိုင်းတိုင်းကောလင်းမြို့အတွင်းဇန်နဝါရီလ2ရက်နေ့မနေ့ကလက်နက်ကြီးကြီးတွေကြားရောက်ပေါက်ကွဲလို့ဒေသခံ6ယောက်သေဆုံးပြီး9ယောက်ဒဏ်ရာရရှိခဲ့ပါတယ်။မြို့နယ်ကလည်းဖြစ်တဲ့ဝင်းတိုမြို့မှာအခြေစိုက်တဲ့စစ်ကောင်စီတပ်ရင်းကလက်နက်ကြီးနဲ့6ကြိမ်ထက်မနည်းပစ်ခတ်ခဲ့ရမှာကောလင်းမြို့လေလူစီကားတဲ့အရှိဇေနားမှာပေါက်ကွဲခဲ့တာလို့ကောလင်းခရိုင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။ခရိုင်စင်ကောလင်းမြို့ကို NUG လက်အောက်ခံပြီးသူ့ကကွယ်ရေးတပ်မတော် PDF ကချင်လူလိုက်ရေးတပ်မတော် KIA နဲ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေက2023ခုနှစ်နိုဝင်ဘာ6ရက်နေ့သိမ်းပိုက်ထားလိုက်တာဖြစ်ပါတယ်။ကောလင်းမြို့ကိုပြန်မသိမ်းယူနိုင်သေးတဲ့စစ်တပ်ဟာဝင်းတိုဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။
ချင်းပြည်နယ်ပလဲဝမြို့နယ်မှာရခိုင်တပ်တော် AA ရဲ့စခန်းသိမ်းတိုက်ခိုက်မှုကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဖက်ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား150ယောက်ကိုဇန်နဝါရီလ2ရက်နေ့မှာစစ်တပ်ပိုင်းလေကြောင်းလိုင်းနဲ့မြန်မာနိုင်ငံကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။မီဇိုရမ်ပြည်နယ်အိုက်ဇောမြို့လန်ပွီလီစိတ်ကတဆင့်နှစ်တုပ်ခွဲတဲဆောင်သွားကြတာပါ။ပထမအတုပ်မှာတပ်သား84ယောက်နဲ့ဒုတိယအတုပ်မှာ69ယောက်ကိုခေါ်ဆောင်သွားတယ်လို့ဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ပလဝမြို့နယ်အိန္ဒိယမြန်မာနယ်ဆက်အနီးရှိ .300 စစ်စီရေးခြေကုပ်စခန်းကုန်းကိုရခိုင်တပ်တော် AA ကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်စစ်သား151ယောက်ကဒီဇင်ဘာလ29ရက်နေ့မှာမီဇိုရမ်ပြည်နယ်လောင်တလိုင်ခရိုင်သွေစင်းဒလန်ကျွာကအာတန်ရိုင်ဖယ်တပ်ဖွဲ့တွေစီကိုထပ်ပြေးခေါ်လုံခဲ့ကြတာဖြစ်ပါတယ်
မွန်ပြည်နယ်ရေမြုပ်နယ်ကြောင်းရွာမှာခြေဆိုင်တဲ့ခမရ963နဲ့983တို့မွန်ပြည်တော်လိုင်းရေတပ် MSRF အပါဝင်တောင်ပိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအရာ7ယောက်အပါဝင်3ယောက်သေဆုံးခဲ့တယ်လို့ MSRF ကသတင်းထုတ်ပြန်ပါတယ်ဒီစင်မှာ31ရက်နေ့ကတိုက်ခိုက်မှုတွေကြောင်းအနည်းနာရှိကြောင်းရွာအိုင်ရှင်နဲ့ကန်းနီရွာဘက်ကိုစစ်ကောင်စီတပ်ကလေးနဲ့ကြီးနဲ့အကြင်30ထက်မနည်းပြန်လည်ပစ်ခတ်ခဲ့တာပါMSRF ပါဝင်တောင်ပိုင်းကတော်လိုင်းရေးမှာမီပူပေါင်းတပ်ဖွဲ့တွေအနေနဲ့ဟန်ချစ်ညင်ညီပူပေါင်းတိုက်ခိုက်မှုတွေကိုလှုပ်ဆောင်နိုင်ခဲ့ပြီးအခုနှစ်သစ်မှာစစ်စင်ရေးအရှိန်မြင့်သွားမယ်လို့လည်းဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါ2024ခုနှစ်ဟာချင်းပြည်အတွက်အရေးတကြီးအကောင့်ထဲဖော်ရမယ့်အချက်လေးချက်ရှိတယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကပြောဆိုလိုက်ပါတယ်ကိုရော့ဘတ်ကစူးစီးထားပြီးတော့နမ်ဟ ோம் ကတင်ဆက်ထားပါတယ်
ချင်းမျိုးရတပ်ဦး CNF ဥက္ကဋ္ဌလည်းဖြစ်ချင်းနန်းကောင်စီဥက္ကဋ္ဌလည်းဖြစ်တဲ့ဘူးစင်ကျုံက2024ခုနှစ်ဇန်နဝါရီလ1ရက်နေ့နေ့သစ်နှုတ်ခွန်းဆက်စကားပြောကြားရမှာစစ်အာဏာရှင်စနစ်အမြင့်ပြတ်ချိန်မုံကြီးအပါအဝင်အချက်၄ချက်ကိုအရေးတကြီးဖော်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ
်2024ခုနှစ်ဟာချင်းလူမျိုးတို့အတွက်အလွန်အရေးကြီးတဲ့နှစ်ဖြစ်ပါတယ်ဒီနှစ်သစ်အခါတင်ပြရမှာအရေးတကြီးအကောင့်ထဲပေါ်ဆောင်ရမယ့်အချက်လေးချက်ကိုပြောကြလိုပါတယ်။ပထမအချက်ကတော့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ချိန်မုံပဲဖြစ်ပါတယ်။အာဏာရှင်စနစ်ဖျက်သိမ်းနိုင်ရေးအတွက်ဒီစနစ်ကိုကြောထောက်နောက်ခံတင်းနေတဲ့စစ်တပ်နဲ့၎င်းရဲ့ရန်တရားတစ်ခုလုံးကိုချိန်မုံဖို့လိုအပ်ပါတယ်
။ဒုတိယအချက်အနေနဲ့ချင်းအမျိုးသားပိုင်နက်နယ်မြေကိုကာကွယ်ဆောင်ရှောက်ရေးဖြစ်ပြီးချင်းအမျိုးသားတွေရဲ့ပိုင်နက်နယ်မြေအစိတ်ပိုင်းတချို့ကိုစစ်ကောင်စီကအုပ်ချုပ်နေစေဖြစ်ကြောင်းနဲ့စစ်တပ်ကိုအပြီးတိုက်ထုတ်သွားရမှာဖြစ်တယ်လို့ပြောပါတယ်ဒါအပြင်အမျိုးသားကိုပိုင်ပြတ်ထန်းခွင့်အမခန့်ချက်ရှိတဲ့ချင်းလန်းတိဆောက်ရမှာဖြစ်ပြီးအာလုံတက်ညီလက်ညီတာဝန်ထမ်းရွက်ကြမယ်ဆိုတာယုံကြည်တယ်လို့ဘူးစင်ကျုံးကဆိုပါတယ
်ချင်းမျိုးသားရေထောက်ရှားမှုဟာရေအားစုတည်းရဲ့လုံစုရှိမှသာလျှင်အချင်းအဟုန်နဲ့ထိရောက်စွာတိုက်ပွဲဝင်နိုင်မှာဖြစ်တယ်ချင်းလန်းတိဆောက်ရေးနဲ့ချင်းမျိုးသားတိဆောက်ရေးအတွက်ချင်းဆိုတဲ့အမျိုးသားစုစည်းမှုနဲ့ညီညီညာသွားကြမှသာလျှင်စစ်လက်ခံမှာတဲ့ရေအားကိုတိဆောက်နိုင်မှာဖြစ်တယ်ချင်းမျိုးသားတော်လှန်ရေးခံမှအကောင့်မှသာချင်းလန့်တိဆောက်ရေးကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ
်2023ခုနှစ်မှာနာကြီးမှုဝါနဲ့ပူဆွေးမှုဆုံးရှုံးမှုတွေကြုံတွေ့ခဲ့ရပေမဲ့စစ်ရေးကန္တမှာစစ်ကောင်စီရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုတွန်းလှန်နိုင်ခဲ့တယ်လို့တံပြန်ထိုးစစ်ဆင်တိုက်ခိုက်နိုင်ခဲ့ပြီလို့လည်းဆိုပါတယ်ချင်းပြည်နယ်ရဲ့85ရာခိုင်နှုန်းကျော်ကိုထိန်းချုပ်ဆုံးမနိုင်ပြီဖြစ်တဲ့ချင်းဒေါ်လာရဲ့အင်အားစုတွေဟာချင်းလူမျိုးတွေရဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ကိုလက်တွေ့ကျင့်သုံးဖို့စင်ပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲပြတ်ထန်းပြီးချင်းလန်းကောင်စီကိုဖွဲ့စည်းနိုင်ခဲ့ကြပြီဖြစ်ပါတယ်။မကြာခင်မှာချင်းပြည်အစိုးရကိုလက်တွေ့အကောင့်ထဲပေါ်ဆောင်တော့မှာဖြစ်တယ်လို့နောက်ဆုံးအချက်ကတော့နိုင်ငံရေးနဲ့အမျိုးသားတန်းတူရေးအမခန့်ချက်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖြစ်တယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။
KNU နဲ့ PDF ပူးပေါင်းတပ်တွေရပ်ပေါင်း90ကျော်အကြာထိန်းချုပ်ထားတဲ့6နှစ်ခွာရွာနဲ့တံတားကိုဒီဇင်ဘာလနောက်ဆုံးအပတ်ထဲမှာစစ်ကောင်စီနဲ့ကရင်နယ်ကြားစောင့်တဲ့ BGF တပ်ဖွဲ့တွေအင်အားအလုံးကြီးနဲ့ပြန်လည်ပြီးတော့သိမ်းပိုက်ခဲ့ကြပါတယ်။အဲဒီနောက်ရွာမှာရှိတဲ့အိမ်တွေကအဖိုးတန်ပစ္စည်းတွေအကုန်လုံးပျောက်ကုန်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
။6နှစ်ခွာရွာနဲ့တံတားကိုဒီဇင်ဘာ29ရက်နေ့မှာစစ်တပ်ကပြန်သိမ်းထားလိုက်ပြီဆိုပေမဲ့ရွာသားတွေကတော့ပြန်မလာခိုင်းသေးဘူးလို့ဆိုပါတယ်။ဒီလိုပြန်လာလို့မရသေးလို့အချို့ရွာသားတွေဟာစစ်သားတွေလက်မှာပြန်လာကြည့်ကြတယ်လို့ဆိုပါတယ်။အိမ်ကိုရောက်လာတဲ့အခါမှာတော့အဖိုးဆောင်ပစ္စည်းတွေအပြင်အိမ်တောင်းဆောင်ပစ္စည်းတွေအားလုံးတို့ပျောက်ကုန်ပြီလို့မေတီယိုရွာသားတယောက်ကမောမသာနဲ့ခုလိုပြောပါတယ်။
တော့6နှစ်ခွာမခွာရော
အင်းကနေထွက်ပြေးနေရတာရေပောင်း90ကျော်ပြီလေစစ်ကောင်စီဘက်ကရောတော်လန်ရေးတက်ဘက်ကရောကားနဲ့တဲထုတ်နေတာလို့ပြောတဲ့ကြားရတယ်တက်ွယ်ဖြစ်နေတဲ့ဒီတက်ဖွဲ့နှစ်ဖွဲ့ကြားမှာပစ္စည်းခိုးတဲ့ဖွဲ့ကလည်းတက်တက်ရှိနေတော့တော်တော်ပြင်းမနေသူတွေကလည်းထွက်ပြေးသွားတော့အင်းကပစ္စည်းတွေကားနဲ့လာတယ်နေတာတော့ဒီတော့ကြားနေရတယ်
အသက်90ကျော်မေတီယိုရွာသားဦးအောင်ချစုသူဟာသူ့အိမ်ကိုခဏပြန်လာပြီးပစ္စည်းတွေကိုလာကြည့်ချိန်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုးလို့တေလူနီဘာအထိရိုက်ခံရပြီးရွာပြင်မှာစစ်သားတွေပစ်ထားခဲ့ကြပါတယ်သူကိုမွန်ပရဟိတလူမှုကယ်ဆယ်ရေးအဖွဲ့ကကယ်တင်ခဲ့ပြီးဗော်လမြိုင်ဆေးရုံကြီးမှာဆေးကုသခနေရပါတယ်
ရွာတွေကိုစစ်ကောင်စီတပ်ဖွဲ့တွေပြင်တော်လိုင်းရေးပူပန်းဖွဲ့တွေပါဝင်ထွက်သွားလာနေတာကြောင့်အခုလိုရွာသားပိုင်ပစ္စည်းတွေပျောက်ဆုံးနေရတာဟာဒီနှစ်ဖွဲ့လုံးကဖြစ်နိုင်တယ်လို့အခြားပစ္စည်းခိုးတဲ့ဖွဲ့ကတသက်ရှိနေတယ်လို့လည်းတောင်ကလေးရွာသားတယောက်ကပြောပါတယ်။ဘယ်ရက်ထွက်ပြေးတယ်ရပ်ပေါက်ကကြုံတယ်စစ်ကောင်စီဘက်ကတော်လိုင်းတက်တယ်ဘက်ကလည်းတိုက်ဆုံးနေရတယ်ကြားနေတယ
Pigeren Nuemala Legale, KNU, KNRA Net, PDF Puban Tapuega, Chanakwa de Dada Waima, Weyao Nia Utada Jao, Chanakwa, Metiu, Tangale, Ganalu, Jano, Sajide, Yare Bawin, Yavanse, your Terminema, Taibuere, Pipua Kedaba, Taibuere, Sikansi Bega, Liene, Jenja in Ponje Kedabi, Lenaji Neba, Yandam Picanello, Diragan Pidu Tane TV, Belo Yago, Sibi, Tinchao Niara, Pipare.
A cruise be the region to Gunasin Zayamaba.
Kachin Lola ye a poe ki I o Tana Cho Hong Shia Lines in Town and Ni, Sikon Si ye high in the Zigo, ki I eat a poe winning up your child like Bare, Majakin Chema Pidulu Turi, Goniago, Pianan Jaroma Chedello, IEC Ogotaku Urega, Bio Bare.
ရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မအမီပါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။
ဖျားလိနေတဲ့ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဆက်လန်းတွေဝမ်ကလစ်ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘေကျင်းဒေနီယာကပဲဖြစ်ဖြစ်ဗီအိုအေ စစ်ပွဲတံခံရရတဲ့ဂါဇာကမ်းပြောင်ဒေသမှာလူသားချင်းစာနာမှုထောက်ထားမှုဆန်ရရအခုအညီပေးနိုင်ရေးတပ်တမန်ကျိုးပန်းချက်အဖြစ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ဟာကြာတာပရင်းနေ့နောက်ပိုင်းမှာအရှိအလက်ပိုင်းခီးစဉ်စတင်ခဲ့ပါတယ်။ဟာမတ်စ်အစ္စရေးစစ်ပွဲသုံးလနေပါရှိလာနေပြီးပါလက်စတိုင်းပြည်သူတွေထိခိုက်သေးဆုံးမှုလျှော့ချရေးအစ္စရေးဘော်နိုင်ငံတကာဖိအားပေးတိုးမြင့်လ Saudi Arabia, Israel, West Bank, Egypt, Nigeria, Nigeria, Wendy, Pian, Tar Duri, Neba, Dresso, Moshibare. Iran Nangam, Bedgam, New Legama, American Sidai, Chada, Rinika, Takamu, Dwen, Sutuja, Gonzal, Upide, El Jawari, Tisunga, American Dawin, Shiduriga, Piosubare, Iraq, Shia, Sutuja, Apopide, Harakat, El Nujab, Apoye, Gonzahua, American Mudani, about Taikai Murema, Jodin, Jokai season, get Dulu, Amimopolode, American Dawin, Shidu, Uga, Piosubare. Nemi Pansamu, a near Pondi Jajau, Tayone, Initianangani, a jar, Timba Moody, Tula Nichimabe, Philippine, American, Sitimbo, Lizing, Art, Town Tiopin Labian, Twin, Putue, Kinlandirago, Tio Yidaga, Sitimon, Nasinha, now young can like Kedelu, Philippine Sitaga, Jadabrindi Runga Piosu Cabare. Train Chinzogara, Dilawe Pipare, Diginem and a pet, Daniel, Sizenego, Tawin, you. Song ahead to the Rema, season Tolo Yim Upi, Guyemonga, Town Yukabi, Yodan Engineer P. James Mega Town Yukabare, Fiwe, Taujanim and Abet, Daniel Season Elem, Tambi, Pisonoma Pipare, Tanoya, Daniel Sinego, Sayida Soda Lura Solution, Yida, Imigani, Sin Yida Soda Namare, Yida Sotoyame, Imile Sakaro, BURMESE, Bamis at VOA News, Talcom Pipare, Fiwe, Daniel Season Ele. တော့ကြနေမနေ့ပဲတန်လို့စီစဉ်နေလဲဒီပါတယ်မဲ့ပြီးဆုံးပြီဖြစ်ပါတယ်သောတာရှင်များလည်းဘေးအနေဖြင့်ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ